Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington Bureau of View American တန်ကနေ2022ခုနှစ် April 5ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလံမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မခင်ဗျူထွေပါရှင်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်လှုပ်ရှားမှုတွေမြန်မာနိုင်ငံတွင်းပုံစံမျိုးစုံနဲ့ဆက်ရှိနေပြီးတော့စစ်နယ်ရဲတပ်ဖွဲ့တွေကလည်းပြစ်ခတ်ဖြိုခွင်းတာတွေဆက်လုပ်နေတာမှဒီကနေ့စကိုင်းတိုင်းပင်လယ်ဘူးနဲ့အင်းတော်မျိုးတွေမှာတိတ်ဆုံးသူ2ဦးနဲ့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်။အခုညပိုင်းအထိပင်လယ်ဘူးမှာကျင်းမာမှုတွေဆက်ဖြစ်နေပြီးဖမ်းဆီးခံရသူတွေလည်းရှိခဲ့တယ်လို့အင်းတော်မျိုးကန်တို့ကပြောပါတယ်။
နမကနေရောက်ခါနဲ့နမကအင်္ဂမနောက်ဆုံး4ရက်ပြည့်နေကြတယ်။အဲဒီတောင်းကြရရောက်တယ်အညာတလေးရပေါ်တော့အဲခပ်ခန်းတော့ပေါင်း6ရက်ဖြစ်သွားတော့ပေါ်တော့
ကြားတော့အင်းတော်ဒေတာကန်တူပြောသွားခဲ့တာပါမကြခင်မှာအပြည့်စုံကိုကြားရပါမယ်။နောက်ရန်ကုန်မြို့မှာဆိုရင်လည်းဒီကနေ့ပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်တွေအပြင်ဗရောက်ပန်းတွေပွင့်တဲ့အချိန်မှုဗရောက်တဲ့ဘိတ်ဆိုပြီးတော့လည်းနေရာတော်များများမှာပြုလုပ်ခဲ့ကြပြီးတော့ဖန်ဆီးခံရသူတချို့လည်းရှိခဲ့ပါတယ်။ဒီလိုဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေတွေအပြင်ကိုပဲဒီရှမ်းပြည်မြောက်ပိုင်းမှာတိုင်းဒေသလက်ကင်တပ်ဖွဲ့တွေအကြတိုက်ပွဲတွေဆက်ဖြစ်နေလို့ဒေသခံတွေထောင်နေချီစစ်ဘေးကနေလွတ်အောင်တင်းရှောင်နေကြတဲ့အကြောင်းနဲ့ဒီမြန်မာနိုင်ငံအတွင်းပြည်ပခါတွေကြောင့်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားအောင်ပါ။အခုကတော့ဒီနောက်ဆုံးရရှိထားတဲ့ဒီထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကပြောပြပေးသွားပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်နေနေတာတွေမစင်မချင်ဖမ်းဆီးတာတွေရှိနေပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့နိုင်ငံတော်နှီးပေါင်းစုံနဲ့ပေါ်ပေါက်နေပါလေ။ရန်ကုန်မြို့မှာပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်လက်ခုတ်တဲ့ဘိတ်အပြင်တကြံနဲ့တစ်ကိုတင်ခဲ့တာအဖြစ်နဲ့ဘရော့ပန်တဲ့ဘိတ်ဆိုပြီးတော့လည်းမြို့နယ်ပေါင်းစုံမှာပုံစံအမျိုးမျိုးနဲ့တဲ့ဘိတ်ပွဲကျင်းပါပါလေ။ချက်အပြင်မြမအရေးတရုတ်နိုင်ငံရဲ့ရည်တည်ချက်ကိုမကျေနပ်လို့ရန်ကုန်တရုတ်တန်ရုံရှိမှာလည်းတရုတ်အလံကိုလှုံခဲ့တဲ့ချို့မီးရှို့ခဲ့တာပါစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြာကနေစဉ်မပြတ်ခြိတက်ဆန္ဒပြနေကြတဲ့မန္တလေးမုံရွာပဲခူးတန့်ဆဲဖားကန့်ကတားမြို့တွေမှာဒီကနေ့လည်းလှူထောင်ကြီးစုဝေးဆန္ဒပြပါတယ်စကိုင်းမော်လမြိုင်ကြောက်ဆဲကြောင်းမဲဒဝဲမိုးကုတ်ရေဦးမြစ်ကြီးနားမြို့တွေမှာလည်းရဲတပ်ဖွဲ့နဲ့ထိတိုင်မတွေ့အောင်လမ်းတွေတွေကြာခြိတက်ဆန္ဒပြတာပါကချင်ပြည်နယ်အင်းတော်မြို့ကဆန္ဒပြပွဲကိုစစ်တပ်ကဖြိုခွင်းခဲ့တာကြောင့်အနီအနားရွာတွေကဆန္ဒပြပွဲစီလာရောက်မပူပေါင်းနိုင်အောင်လို့မြို့ပေါ်လမ်းတွေကိုစစ်တပ်ကပိတ်ဆို့ထားတာကြောင့်အခြေအနေတွေတင်မာနေပါတယ်
။ကျွန်တော်တို့မြို့ထဲမှာဟိုဆန္ဒပြပွဲဖြစ်လာတာတော့တော့ဒီမှာဒီဘက်ကလည်းဒီသူတို့ဆန့်နေရဲနဲ့မြို့ရင်ဖြစ်ပြီးတော့အဲဒီမှာသူတို့ကလိုက်ချောက်လမ်းပစ်တော့သူတို့ကပြန်ဆုတ်ပြေးတာပေါ့ဗျာ။ဆုတ်ပြေးတဲ့ချိန်မှာဒီပင်ကချေကမြို့တိကျောက်တော့ကိုကားနဲ့တူပြန်ချင်းပြီးတော့တယောက်တော့ဆုံးသွားပြီလား
တင်းနှင်းတိုင်းတိုင်းဒဝဲမြို့နဲ့လောင်းလုံမြို့တွေမှာစစ်အာဏာဆန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလည်းရှိခဲ့ပါတယ်ဒဝဲနဲ့အနီလောင်းလုံမှာကလင်းငယ်တွေနဲ့တက္ကသိုလ်ကျောင်းသားတွေကလမ်းနေပေါ်ချီတက်ဆန္ဒပြတာပါစကိုင်းတိုင်းပင်လယ်ဘူးမြို့မှာဆန္ဒပြသူတွေကိုလက်နက်ကန်တွေကပစ်ခတ်လို့တဦးတည်ဆုံပြီးတော့လေးဦးထပ်မင်းဒဏ်ရာရခဲ့ပါတယ်လူတချို့အဖမ်းဆီးခံရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုအတွင်းစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်ပြည်သူ960ကျော်တေဆုံပြီးတော့2900ဝန်းကျင်ဖမ်းဆီးခံရရတယ်လို့နိုင်ငံရဲ့အကြီးအကဲများကကိုယ်ကြီးစောင့်ရှောက်ရေးအသင်း AABB ကတင်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဥရောပသမဂ္ဂ EU ကပေးအပ်နေတဲ့အကူအညီဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့ဝန်ကြီးများအဆင့်အစည်းအဝေးကိုနေ့ပြီးတော့မှစနေနေ့ကကျင်းပခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဒုဝန်ကြီးဦးဆောင်ပြီးတော့ဧပြီလ3ရက်နေ့မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးကိုရန်ကုန်မြို့ကမြန်မာနိုင်ငံဆိုင်ရာ EU တန်တမန်တွေဖြစ်ကြတဲ့ဂျာမနီနဲ့ပြည်တဲ့နိုင်ငံကကိုယ်စားလှယ်တွေမတက်ရောက်ခဲ့ကြဘူးလို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဖက်ဗျော်ရီလတရနေ့ကမြန်မာမှာစစ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့် EU ကပေးအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဥရောပကောင်စီရဲ့မတ်လ22ရက်နေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အရပြန်ပြီးတော့တုံ့တန်နေတယ်လို့လည်းဖော်ပြထားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဥရောပသမဂ္ဂ EU ကမြန်မာအစိုးရကိုပေးအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအလုံးကိုဆိုင်းငံ့ထားတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းတပ်ဖြတ်မှုမှာတာဝန်ရှိတဲ့မြန်မာစစ်ဗိုလ်ချုပ်တွေကိုရောစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပါ EU ကတန်ခါအရေးယူမှုတွေလက်တလုံးချမှတ်ထားတာလည်းဖြစ်ပါတယ် မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အာဆီယံအစည်းအဝေးကျင်းပဖို့အာဆီယံအလဲကြာဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကထောက်ခံလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာမြန်မာအရေးကိုဆွေးနွေးဖို့အစိုးရတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဒီကနေ့တနင်္လာနေ့မှာဘရူနိုင်းနိုင်ငံကပြောတာပါ။မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့အာဆီယံမှာပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒရှိထားပေမဲ့လည်းမြန်မာအရေးကိုဆွေးနွေးဖို့အင်ဒိုနီးရှားနိုင်ငံကဥဆောင်ကြိုးပမ်းနေတာပါ။မြန်မာအရေးကိုဂျကာတာအာဆီယံအစည်းအဝေးမှာဆွေးနွေးနိုင်ဖို့သက်ဆိုင်ရာဝန်ကြီးတွေနဲ့အစီအမံအရာရှိတွေကိုညွှန်ကြားထားတဲ့အကြောင်းမလေးရှားနဲ့ဘရူနိုင်းနိုင်ငံတို့ပူရယ်ထုတ်ပြန်ချက်မှဖော်ပြထားပါတယ်။မလေးရှားဝန်ကြီးချုပ်မူဟီဒင်ယာစင်နဲ့ဘရူနိုင်းဆိုဘွားဟာဆနယ်ဘိုခီယာတို့တွေ့ဆုံအပြီးမှာပဲတနင်္လာနေ့မှာပူရယ်ကြေညာချက်ထွက်လာတာပါ။မြန်မာအရေးနဲ့ပတ်သက်ပြီးတော့အာဆီယံကောင်းဆောင်တွေဆွေးနွေးဖို့ကောင်းဆောင်တဲ့ဦးတဘောတူညီခဲ့ကြတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဘယ်အချိန်မှအစည်းအဝေးကျင်းပမလဲဆိုတာကိုတော့ပြောမထားပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအယက်သားတိုက်ဆုံမှုတိုးလာတဲ့အပေါ်ခေါင်းဆောင်တို့ဥစလုံးဆိုရင်နေကြတယ်လို့လည်းဖော်ပြထားပါတယ်။အကြမ်းဖက်မှုတွေထပ်ပြီးတော့ပေါ်ပေါက်မလာအောင်တွေးထိုးလုံဆောင်မှုတွေမလုပ်ဖို့အဖက်ဖက်ကထင်းထင်းတင်းတင်းလှုပ်ကြဖို့လည်းကြေညာချက်မှတိုက်တွန်းထားပါတယ်။မြန်မာဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကမစင်မချင်းတပ်ဖြတ်ဖမ်းဆီးနေတဲ့အပေါ်မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတို့ကဆွေးနွေးနေကြပြီးတော့အာဆီယံအရေးပေါ်ဆွေးနွေးပွဲခေါ်ယူပြီးတော့မြန်မာအရေးကိုဆွေးနွေးဖို့အားပေးထောက်ခံထားတာပါ။အဲ့ဒီနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကလည်းမြန်မာအပေါ်ဩဇာညောင်းတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးနဲ့ပြီးခဲ့တဲ့တပတ်ကပဲတရားသွေးဆုံဆွေးနွေးထားကြပါတယ်။မြန်မာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ကိုင်နေတဲ့တောင်ကိုရီးယား Steel ထုတ်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ POSCO ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းဖို့တုံ့တန်နေပြီလို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုကပြောပါတယ်။မြန်မာစီးပွားရေးဦးပိုင် Limited MEHL မှာထည့်ဝင်ထားတဲ့ POSCO ရဲ့ Share 80ရာခိုင်နှုန်းကိုရောင်းပြမလား။တမမဟုတ် MEH အခက်ခဲဖြစ်သွားအောင်လို့ကြံတဲ့ share 30ရာခိုင်နှုန်းကိုဝယ်ယူမလားဆိုတာစဉ်းစားနေတယ်လို့ဆိုပါတယ်။ share 30ရာခိုင်နှုန်းရဲ့တမမဟုတ်ကဘယ်လောက်ရှိမလဲဆိုတာကတော့ချက်ချင်းမသိနိုင်သေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းမှာလုပ်ကိုင်နေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေအပေါ် share ဝင်နေတဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေရဲ့ဝေဖန်ပြစ်တင်မှုတွေထွက်လာချိန်မှာ POSCO ကုမ္ပဏီရဲ့သတင်းထွက်ပေါ်လာတာပါ။ဥပိုင်နဲ့တွဲလုံနေတဲ့လုပ်ငန်းတွေရပ်ပစ်ပြီးတော့မြန်မာနိုင်ငံကထွက်ခွာသွားကြတဲ့စီးပွားရေးလုပ်ငန်းတွေထဲမှာဩစတြေးလျက Woodside Petroleum ၊ယင်းနံလုပ်ငန်းကုမ္ပဏီနဲ့ဂျပန်က Kirin Holding အချို့ရေးလုပ်ငန်းတွေလည်းပါပါတယ်။မြန်မာစစ်တပ်ပိုင်း MEHL ကို American ပြည်ထောင်စုပြည်ထောင်နဲ့ EU ဥရောပသမဂ္ဂကတန်ခတ်ပိတ်ဆို့ထားပေးပါပြီ။ POSCO ကုမ္ပဏီကတော့2019ခုနှစ် Ranger အရေးပေါ်ပေါက်ခဲ့တဲ့အချိန်ကစပြီးတော့ဥပိုင်ကုမ္ပဏီကိုအကျိုးအမြတ်တွေခွဲဝေပေးတာမျိုးမရှိဘူးလို့ဆက်တိုက်ပြောဆိုလာတာပါ။အရေးယူတန်ခတ်မှုတွေကသူ့အပေါ်တရားမှုရှိမှာမဟုတ်ဘူးလို့ပြောဆိုထားတဲ့ POSCO ကုမ္ပဏီကစစ်အာဏာသိမ်းမှုနဲ့ MEHL တရဲ့ပတ်သက်နေမယ်ဆိုရင်တော့သူ့ဘက်ကဆောင်းမှုတွေလုပ်မယ်လို့ပြောဆိုထားတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ညာHydrometer 32 kHz 9303ည Hydrometer 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာ Hydrometer 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာကိုဗစ်ကာကွယ်ဆေးဖြန့်ဝေဖို့ကာယောဂဘေးအလွန်ပြန်လည်တည်ထောင်ရေးလုပ်ငန်းတွေအပြင်အခုညီပေးရေးတခြားကမ်းလှမ်းချက်တွေနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေနဲ့ဒုတိယအကြိမ်ဇက်တိုက်တွေ့ဆုံဆွေးနွေးမှုတွေအဆုံးသတ်လိုက်ပါပြီ။ဒါဟာဒေသရင်းနိုင်ငံတွေပေါ်တရုတ်နိုင်ငံရဲ့ဩဇာသက်ရောက်မှုရှိအောင်အားထုတ်မှုနဲ့အမေရိကန်ရဲ့လွှမ်းမိုးမှုအားကောင်းလာတာကိုတားဆီးကာကွယ်တာလည်းဖြစ်တယ်လို့ပညာရှင်တွေကပြောကြပါတယ်။ဝန်ကြီးဝမ်ယီဟာစင်ကာပူ၊မလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်းရှင်းဝါသတင်းမှဖော်ပြထားပါတယ်။တရုတ်နိုင်ငံဟာဖွံ့ဖြိုးဆဲနိုင်ငံငယ်လေးတွေနဲ့အလက်စားနိုင်ငံတွေအပေါ်မှာစိတ်ဝင်စားမှုရှိပြီးရပ်တည်ပင်နေတာဖြစ်တဲ့အကြောင်းဝန်ကြီးဝမ်ယီကိုကိုးကားပြီးရှင်းဟွာသတင်းမှဖော်ပြပါဗျ။ဝန်ကြီးဝမ်ယီဟာဘရူနိုင်း၊အင်ဒိုနီးရှား၊မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဇန်နဝါရီလတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အာဏာလွှဲပြောင်းမယူခင်လေးတွေမှာပဲတွားရောက်ခဲ့သေးတာပါ။တရုတ်နိုင်ငံကအရှေ့တောင်အာရှနိုင်ငံတွေကိုကိုဗစ် -19 ကာကွယ်ဆေးအခြေခံအဆောက်အဦနဲ့ကုန်သွယ်ရေးလုပ်ငန်းတွေမှာအကူအညီပေးဖို့ကတိပြုထားတာဖြစ်ပါတယ်ရှင်။ဆိုင်ကလုန်းမုန်တိုင်းစီရိုဂျာတိုက်ခတ်ပြီးရေကြီးမြေပြိုမှုတွေကြောင့်အင်ဒိုနီးရှားနဲ့အရှေ့တီမောကကျွန်းတွေမှာစုစုပေါင်းလူပေါင်း69ယောက်လောလောဆယ်သေဆုံးသွားပါပြီ။နောက်ထပ်ပျောက်ဆုံးနေသူအများအပြားကိုလည်းဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ အင်ဒိုနီးရှားနိုင်ငံရဲ့အနောက်ပိုင်းကကျွန်းတွေနဲ့အရှေ့ပိုင်းကနျူဆာတန်ဂါရာပြည်နယ်တွေမှာလူပေါင်း80ဝန်းကျင်သေဆုံး80ဝန်းကျင်ပျောက်ဆုံးပြီးဒီမုန်တိုင်းထံကိုလူပေါင်း3000ကျော်ခန်းစားခဲ့ရကြောင်းသဘာဝဘေးအန္တရာယ်ဆိုင်ရာဌာန BNPB ကပြောပါတယ်တချို့ကတော့ဘေးလွတ်ရာရွှေ့ပြောင်းပေးထားပေမဲ့တရားငါးစင်းကျိုးကျခဲ့တာနဲ့တစ်ပင်တွေကျိုးကျနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေမှာခက်ခဲနေတယ်လို့လည်း BNPB ကပြောပါတယ်။အင်ဒိုနီးရှားနဲ့ကျွန်းချင်းဆက်နေတဲ့အရှေ့တီမောမှာတော့ရေကြီးမြေပြိုတစ်ပင်လဲကျတာတွေကြောင့်အနည်းဆုံး28ယောက်သေဆုံးပြီးလူပေါင်း9000ကျော်အိုးအိမ်မဲ့ဖြစ်ခဲ့ကြရတယ်လို့အစိုးရကထုတ်ပြန်ထားပါတယ်ရှင်။မလေးရှားအစိုးရပိုင်း One Malaysia Development Behat1MDB ရင်းနှီးမြှုပ်နှံမှုရန်ပုံငွေကိုအလွဲသုံးစားလုပ်မှုနဲ့ဆက်ဆက်နေတဲ့ဆိုပြီးပြီးခဲ့တဲ့နှစ်ကထောင်ဒဏ်12နှစ်ကြာခံရသူမလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ရဲ့အယူခံကိုဒီကနေ့တနင်္လာနေ့မှာတရားရုံးတစ်ခုကကြားနာခဲ့ပါတယ်။အသက်68နှစ်အရွယ်မစ္စတာနာဂျစ်ဟာအာဏာအလွဲသုံးမှုယုံကြည်မှုဖောက်ဖျက်မှုနဲ့ငွေမဲ့ခွာချမှုအပါအဝင်စွဲချက်ပေါင်း42ခုနဲ့အမှုရင်ဆိုင်ခဲ့ရပြီးထောင်ဒဏ်12နှစ်ချမှတ်ခံခဲ့ရတာပါ။အဲ့ဒီအထက်မှာ2009ခုနှစ်ကသူတည်ထောင်ခဲ့တဲ့မလေးရှားနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်မှုရန်ပုံငွေအဖွဲ့ 1MDB ရဲ့ရန်ပုံငွေတဲကအမေရိကန်ဒေါ်လာ 4.5 ဘီလီယံအထိအလွဲသုံးစားရှိခဲ့တယ်လို့စွပ်စွဲခံရပါတယ်။အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကပျောက်ဆုံးသွားတဲ့အဲ့ဒီငွေတွေဟာဟိုတယ်ကြီးတွေအပျော်စီးရွက်တွေလိုလက်ဝတ်ရတနာလိုအဖိုးတန်ပကြီးအမှုပညာပစ္စည်းလိုဇိမ်ခံပစ္စည်းတွေဝယ်ခဲ့တယ်လို့The Wolf of Wall Street Hollywood ရုပ်ရှင်ထုတ်လုပ်ရေးအတွက်လည်းသုံးပြခဲ့တယ်လို့ဆိုပါတယ်ရှင်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးစံချိန်ကျိုးအောင်တက်သွားခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီနှစ်အတွင်းမှာနေ့စဉ်ပိုးတွေ့တဲ့လူနာအသစ်ကူးစက်မှုနှုန်း 33,558 ထိမြင့်တက်သွားခဲ့တာပါ။အိန္ဒိယတနိုင်ငံလုံးပိုးကူးစက်ခံရမှုရဲ့ထက်ဝက်လောက်ဟာမဟာရာရှ်ထရာပြည်နယ်မှာဖြစ်ပါတယ်။ဒေသစံတော်ချိန်ည၈နာရီကနေမနေ့9နာရီအထိညမထွက်ရအမိန်ကိုလည်းတနင်္လာနေ့ကစတင်မဲ့အကြောင်းပြည်내အစိုးရဝန်ကြီးနာဝက်မာလစ်ကသတင်းတောက်တွေကိုပြောပါတယ်ဈေးဝယ်စင်တာရုပ်ရှင်ရုံအရက်ဆိုင်စားတောက်ဆိုင်နဲ့ဝတ်ပြုစုတောင်းတဲ့နေရာတွေအားလုံးကိုတနင်္လာနေ့ညနေကစပြီးတော့ပိတ်ကြရမှာပါအခုလုံးဝကန့်သတ်ပိတ်ဆို့မှုဟာသတင်းဘက်ကအားလိုက်ရဲ့အထိတရားမှုရှိပါလိမ့်မယ်
ထိတင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညိုတို့ကပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်ဆီယိုချုပ်ရေးကိုစန့်ကျင်တဲ့ဆနပြပွဲတွေမြန်မာနိုင်ငံတဝန်းဆက်ဖြစ်နေပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်စကိုင်းတိုင်းဒေသကြီးပင်လယ်ဘူးနဲ့အင်းတော်မြို့တွေမှာတော့ဒီကနေ့နှစ်ဦးသေဆုံးပြီးအများပြားဒဏ်ရာရခဲ့တဲ့အပြင်ဖမ်းဆီးခံရသူတွေလည်းရှိခဲ့ပါတယ်ပင်လယ်ဘူးမြို့မှာတော့အခုအချိန်ထိအခြေအနေတွေကကျင်းမာနေဆဲဖြစ်ပါတယ်စကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေတွေကိုတော့ဥက္ကမောင်စိုးမင်းကပြောပြပါလိမ့်မယ်ရှင
်ဒီကနေ့ဧပြီလ5ရက်နေ့မှာစကိုင်းတိုင်းဒေသကြီးကောလင်းခရိုင်ပင်လယ်ဘူးမြို့ကစစ်အာဏာသိမ်းစန့်ကျင်စံသားပြသူတွေအပေါ်စစ်တပ်နဲ့ရဲကပစ်ခတ်လို့တဦးသေးဆုံးပြီး5ဦးဒဏ်ရာရရှိခဲ့ပါတယ်စံသားပြသူတွေက2ယောက်လည်းဖမ်းဆီးခံရတဲ့အခြေအနေကိုပင်လယ်ဘူးဒေသခံတဦးကပြောပြပါတယ်ပင်လယ
်ဘူးချင်းလေးပြည်သူတွေကတရားတော့ကြားတယ်5ယောက်ဒဏ်ရာရတယ်လို့ပြောတယ်နဲ့ကိုယ်လိုက်ပဲဆနပြနေတဲ့အချိန်မျိုးတွေလမ်းကဥပဒေလိုခေတ်ကရှိရတဲ့အခါမှာရှိရအလံကိုင်းနဲ့မြောက်ကိုဖမ်းနေကြတယ်။ဖမ်းပြီးတော့မှတက္ကပါဝင်နိုင်ရအပြင်မှာစုကားနဲ့ပို့လိုက်တဲ့အချိန်မှာစုကားကလည်းရဲဒီကားနဲ့ပို့လိုက်ပြီးလို့ရှိရတယ်။ဒီစုရဲ့ခါကျတော့သူတို့ကတနက်နေ့ပြစ်တယ်လို့ဆိုတယ်။အမှပြောချစ်တော့လေ။ဘုန်းကြီးဒီလိုကတော့ကိုတက်မှပြီးတော့မှလောလောဆယ်ဆယ်ညီနေတဲ့အနေနဲ့တွေ့ရတယ်။လောလောဆယ်တင်လာတော့ပြစ်တယ်ခါလေ။
စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလတည်းကပင်လယ်ဘူးမြို့မှာစံတားပြနေကြတာဖြစ်ပါတယ်။စကိုင်းတိုင်းထဲကပဲအင်းတော်မြို့မှာလည်းပညာရေးသပိတ်စစ်ကြောင်းထွက်ဖို့ပြင်ဆင်နေတဲ့ကျောင်းဆရာ2ဦးနဲ့အရတား4ဦးဖမ်းဆီးခံခဲ့ရပါတယ်။စံတားပြဖို့ရွာဘက်ကတက်လာတဲ့လူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့က6လံပစ်ခတ်တာကြောင့်စံတားထုတ်ဖို့သူတွေဟာထွက်ပြေးရင်ကားနဲ့တိုက်မိတဲ့အတွေ့အမျိုးသမီးတဦးလည်းသေဆုံးခဲ့ပါတယ်။ဒါပြင်နေအိမ်တွေတဲ့အထိပါဖမ်းဆီးတာတွေရှိလို့ထွက်ပြေးတိမ်းရှောင်နေရတာတွေလည်းရှိပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့အင်းတော်မြို့ကန်တဦးကအခုလိုပြောပါတယ
်မနေ့ကနေ့ရောက်ခါနဲ့မနေ့ကအိမ်ပေါ်မှာနောက်ထပ်၄ရက်ပြန်နေကြရတယ်အဲတောင်းကြံရောက်တယ်အဲအရသာ၄ရက်ပေါ်တော့အဲခပ်ထမ်းတော့ဟိုပေါင်း6ရက်ဖြစ်သွားတော့ပေါ်တော့ရာဇကလူတွေကကျွန်တော်တို့မြို့ထဲမှာဟို ခဏပြတော့ဖြတ်လာတာပေါ့နော်အဲဖြတ်လာတဲ့ချိန်မှာဒီဘက်ကလည်းဒီသူတို့ဆက်နေရဲနဲ့ဒီမြို့ပြင်ဖြတ်ပြီးတော့တားတာပေါ့လေနော်အဲမြို့ပြင်ဖြတ်ပြီးတော့တားတော့အဲ့ဒီမှာသူတို့ကလိုက်ชาวลันติตรตรวาจันทร์ศพนี้ล่ะบ่จ๊ะศพนี้ละที่มาเป็นกระเจียอนุติกิยะก็โกกาณะตุเปลี่ยนเพ่งนี่ธีรสยอกก็ท้องว่าดีอ่ะแล้วนี่มาเนี่ยอ่ะดูเนี่ยแหละคือตรุเยเนี่ยตักกันเลยจะจันทร์ท้องอย่างเนี่ยแล้วก็ตรเนี่ยวินรู้ไม่อ่ะอ๋อเนี่ยขึ้นมาดีอาตาชื่อนี่เนี่ยไอ้หลัวลึกซะพอเลยที่จันทร์นี้ได้เนี่ยไปไปเนี่ยไอ้รู้นี่เนี่ยด่าท่าละก็เนาะจะตั้งลึกจ๋าละบ่ท่านก็พี่รอเอาเมื่อนั้นท่านก็จะก็คือชื่อกันน่ะก็เลยเนาะที่ตรุตรเนี่ยวินาลุไม่เอาไงตรุแล้ววินาพี่ก็โหมันจะได้ชักเข้าเนี่ยมากกว่าเอาพี่ก็ที่เตือนไงวินพี่ก็ช่วยอย่างหรือว่าคงไล่ใช้ในแล้วก็เนาะเออจะเช่นบอกว่าน่าจะหาหรือการพวกเนี่ยขึ้นพี่ก็อะไรเนี่ยมันคันทาจะพูดเนาะจะเอาคนไม่คงมาที่เนี่ยล่ะ
အနာသိစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကန် KNY တပ်တွေအကြားစစ်ရေးအခြေအနေတင်းမာနေတဲ့ကချင်ပြည်နယ်နမ်မတိမြို့မှာလည်းစစ်ကောင်စီစန့်ကျင်ရေးစံတပ်ထုတ်ပေါ်တာတွေဆက်ရှိနေတယ်လို့မြို့ကန်တဦးကပြောပါတယ်
။မနေ့ပိုင်း9နာရီခွဲကနေ7နာရီ45လောက်ထိကျွန်တော်တို့ကလေးတွေစံတပ်ပြပါတယ်။အခုညတစ်ပိတ်ရှိပါမယ်။အခြေအနေကကျွန်တော်တို့လမ်းကြောင်းလုံခြုံရေးတွေပူချလာတယ်ပေါ့နော်စစ်ကောင်စီဘက်ကနေလမ်းကြောင်းနေမှာကျွန်တော်တို့ဥပမာဟိုတနေ့မနေ့တနေ့ကဖြစ်သွားတဲ့နမ်တီနဲ့မယန်းကြားဒီတိုက်ခိုက်မှုဖြစ်စဉ်မိုင်းဆွဲတဲ့ဖြစ်စဉ်မှာလဲတာကျွန်တော်တို့သိမကြရခင်ဖြစ်သွားတာဆိုတော့နမ်တီမယန်းကြားလုံခြုံရေးအရာတိုးချဲ့ထားတယ်လို့ကျွန်တော်တို့ဒါဒီနေ့သိရတယ်ပေါ့နော်လမ်းတစ်လျှောက်မှာရှိတယ်ပေါ့
ဝန်တန်းအင်အားအများစုရှိတဲ့နမ်မတီမြို့မှာအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်သူဝန်တန်းတရာကျော်ရှိတယ်လို့သိရပါတယ်လူရင်အအမြောင်အများနဲ့ဆက်လက်ဆန္ဒပြနေတဲ့မုံရွာမြို့မှာလည်းပင်မတပိတ်စစ်ကြောင်ထွက်တယ်လူချင်းတွင်းမြေကံဘေးတောင်မြင်မှာရောင်စုံဆက်လီတွေနဲ့လင်ငယ်လေးတွေပြုတ်လုပြီးဆန္ဒထုတ်ဖော်နေကြတာတွေလည်းရှိပါတယ်။မန္တလေးမြို့မှာလည်းတန်ငါတပိတ်စစ်ကြောင်ပညာရေးတပိတ်စစ်ကြောင်မြားတောင်တပိတ်စစ်ကြောင်ဆိုင်ကယ်တပိတ်စစ်ကြောင်စတဲ့တပိတ်စစ်ကြောင်မျိုးစုံနဲ့စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားနေတာတွေဆက်လက်ပြုတ်လုနေပါတယ်။ဒါပြင်အရင်နေ့တွေကဆန္ဒပြသူတွေပြစ်ခတ်ခံခဲ့ရတဲ့ကချင်ပြည်နယ်မြကြီးနားမြို့ကလေးမြို့တမူးမြို့တွေမှာလည်းစစ်ကောင်စီစန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေဟာအချိန်အဟုန်မပြတ်ရှိနေပါတယ်။အလားတူဘကိုးဒဇယ်ဖားကန့်ကတာမြို့တွေမှာလည်းဒီကနေ့လဲလူထောင်နဲ့ချီစုဝေးပြီးဆန္ဒပြနေကြပါတယ်။စကိုင်းမော်လမြိုင်ကျောက်ဆယ်ကျောင်းမဲဒဝဲမိုးကုတ်ရေဦးမြို့တွေမှာလည်းတပ်တွေနဲ့ထိတ်တိုက်မတွေ့အောင်ရှောင်ပြီးချီတဲ့ဆန္ဒပြနေကြပါတယ်။မြန်မာနိုင်ငံတဝမ်းမှာစစ်ကောင်စီစန့်ကျင်ရေးဆန္ဒထုတ်ဖော်တာနှစ်လကျော်နေချိန်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တနင်္ဂနွေလုံးမှာသေဆုံးသူ950ကျော်ပေမဲ့ပြည်သူတွေကတော့ဆက်လက်ပြီးဆန္ဒပြနေကြဆဲဖြစ်ပါတယ်ခင်ဗျာ
။ဒါတော့ဒီအခုညပိုင်းအထိလက်နက်ကင်ပြစ်ခတ်သူတွေနဲ့ဆန္ဒပြသူတွေကြားမှာတင်းမာမှုတွေရှိနေဆဲဖြစ်တဲ့သခိုင်းတိုင်းဘက်ကအခြေအနေနဲ့အတူဒီမြန်မာနိုင်ငံဒေသအနှံ့ကဆန္ဒပြပွဲအကြောင်းတွေကိုကြားခဲ့ရတာပါ။ဒီကနေ့ရန်ကုန်မြို့မှာဆိုရင်လည်းဒါဆရာနာသိမ်းမှုကိုစန့်ကျင်တဲ့ຫນွေဦးတော်လန်ရေးဆန္ဒပြမှုတွေကိုပုံစံသစ်နဲ့လုပ်ကြပါတယ်။မြန်မာနှစ်ကူးတင်ဂီတာတစ်ခုဖြစ်တဲ့ဗရောက်ပန်းတွေနဲ့သပိတ်မောက်ဆန္ဒဖော်ထုတ်ကြတာရှိသလိုတရုတ်နိုင်ငံအလံတွေကိုမိရှို့ပြီးဆန္ဒပြကြသူတွေလည်းရှိပါတယ်။ရန်ကုန်ဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့မဆုမုံကပြောပြပေးပါမယ်ရှင်
။ဆရာနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာဧပြီလမှာပွင့်တဲ့ဗရောက်ပန်းတွေဟာဒီနှစ်မှာတော့တကြံပန်းအဖြစ်မဟုတ်တော့ပဲတော်လန်ရဲ့တင်ဂီတာတစ်ခုဖြစ်လာပါတယ်။ဒီကနေ့မှာရန်ကုန်မြို့မှာပွင့်တဲ့ဗရောက်ပန်းတွေနဲ့အတူဆရာနာရှင်စန့်ကျင်လှုပ်ရှားသူတွေဟာဗရောက်သပိတ်ကိုပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတင်းကျပ်တဲ့လုံခြုံရေးကြောင့်ဆန္ဒပြပွဲလုပ်ဖို့ခက်ခဲနေတဲ့ကြားကပဲဆန္ဒပြသူတွေဟာစစ်အုပ်ချုပ်ရေးကောင်စီရဲ့လက်အောက်ခံလက်နက်ကင်တပ်တွေနဲ့ထိတ်တိုက်မတွေ့အောင်ရှောင်ဖယ်ဆန္ဒပြနေကြတာမှာတော့တချို့တွေကအရင်ဆန္ဒပြတဲ့ကုမျိုးနယ်ကိုစွန့်ခွာပြီးတခြားတနေရာကိုပြောင်းရွှေ့ပြီးဆန္ဒပြလာကြပါတယ
်။မင်းလေးကမိုင်မှန်ရှိတဲ့လူတွေတွေရောကျွန်တော်တို့ဧရိယာတွေရောပေါင်းစုပြီးတော့ကျွန်တော်တို့ဘယ်လိုရွှေ့လိုက်ကြလဲဆိုတော့မင်းလေးကသမာရွတ်ကိုကျွန်တော်တို့ရွှေ့ပြီးတော့ UN ကိုသေယုတ်ကသက်သက်ပိတ်ထားတယ်ဆိုပြီးစေကာတွေကတ်ထားတယ်။နင်းနဖုံးတွေကတ်ထားတဲ့ကြက်ဘေးကိုကျွန်တော်တို့မင်းလေးကလှုပ်ဖြစ်တယ်။ဒီနေ့ကတော့ကျွန်တော်တို့ plan ရပါတော့နော်။ဒီစော်လာရေးတွေမှာစာဆုံးသွားတဲ့လူတွေကိုဟိုဘာလဲတရိယာအောင်မေးတဲ့အနေနဲ့ offline ဆက်ဆိုအနေရောင်ကိုထုတ်ထုတ်ထားတဲ့လူတွေ။အနေရောင်ဘောလုံးတွေနဲ့ကင်ပြီးတော့အဲ့ဒါကိုလှုပ်တဲ့ဟာကိုလည်းကျွန်တော်တို့ mind ထဲမှာမလုပ်ဖြစ်ပဲနဲ့ကျွန်တော်တို့ဟိုအလုံးဘက်မှာသွားလုပ်ဖြစ်တယ်။ခဏမျိုးတွေရွှေ့နေတာပေါ့ဟိုလုံးဝကြီးရက်သွားတာညီသွားတာမျိုးတော့မဟုတ်ဘူး။ဒါပေမဲ့ line အနေနဲ့ကတော့တော်တော်ကြီးဖြစ်သွားတယ်။ ဧ
ပြီလ9ရက်နေ့ဒီကနေ့မှာပြုလုပ်တဲ့ဗရောက်သပိတ်နဲ့အတူလမ်းလျှောက်ချီတက်ဆန္ဒပြကြတာအပါအဝင်တရုတ်အလံကိုမီးရှို့တဲ့ကမ်ပိန်းကိုလည်းလူငယ်တွေကထည့်သွင်းဆန္ဒပြခဲ့ကြပါတယ်။အရက်သားဆိုးရခေါင်းဆောင်တွေကိုဖန်ဆီးပြီးတော့အာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့လုံရက်ပေါ်မှာနီးမျိုးစုံပုံစံမျိုးစုံနဲ့ဆန့်ကျင်နေကြတဲ့သူတွေထဲမှာနာမည်ကျော်လူသိများတဲ့သူတွေကိုရာဇသက်ကြီးပုံမှန်905ကကြီးနဲ့အရေးယူတာတွေလည်းရှိလာပါတယ်။တက်မတော်ပြုကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကကြီးနဲ့တရားစွဲထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားသူကနာမည်ကျော်80လောက်ရှိပါတယ်။905ကကြီးနဲ့ဖမ်းဝရန်ထုတ်ခံထားရသူတွေကရုပ်ရှင်သရုပ်ဆောင်ရဲလိုက်ကိုတော့စနေနေ့ကဖမ်းမိတယ်လို့အာဏာပိုင်တွေကထုတ်ပြန်ပါတယ်။ဖန်ဝရန်ထုတ်ခံထားရသူတွေကဒီမြန်မာပို့စ်ဂျာနယ်အက်ဒီတာဟောင်းဖြစ်သူကိုစင်တော်နိုင်လဲမင်းညာတို့ကဖမ်းဆီးခံရတယ်လို့သူနဲ့နှီးဆက်သူတွေကပြောပါတယ်။အခုလိုမျိုးကြောင်သားလူငယ်တွေတရုတ်ဆောင်တွေနဲ့နေပယ်တီးတီးကထင်ပေါ်ကျော်ကြားသူတွေကို905ကကြီးနဲ့အရေးယူဆောင်ရွက်နေတဲ့အပေါ်ပြည်သူတွေကဝေဖန်နေကြပါတယ်
။အေးသူတို့ရဲ့တရားမဝင်ဝါဒဖြန့်ချီတဲ့အကြမ်းတရားဉာဏ်တွေပြောနေတာတော့ဒီလူမှုကွန်ရက်လွှမ်းမိုးမှုအသုံးချပြီးတော့မှဒီလိုဆီယာဘေးစ်ကိစ္စတွေဒီပြည်သူလူထုကနေပြီးတော့မှစီရင်ဝင်မှုကိစ္စတွေကိုဟုတ်တော့လေပေါ့နော်အဲ့လိုမျိုးအချက်တွေကြပြီး905ကကြီးချင်းမှုမြောက်တယ်ဆိုပြီးတော့သူတို့ကဖွင့်ဆိုတာပေါ့နော်ဒီစိတ်ဓာတ်ဖြစ်ပြီးမှတိုင်းရင်းသားပြည်သူတွေအကုန်လုံးပေါ့နော်ညီကိုမနမအားလုံးကဘယ်သူမှဒီချင်းကြီးကိုလက်တင်ခံနိုင်တဲ့အနေထားတော့မဟုတ်ပါဘူးခင်ဗျအဲ့တော့ကျွန်တော်လွတ်လပ်စွာပြောဆိုခွင့်ဆိုတာလည်းကြောက်ဆုံးနေတယ်ကင်မရာခိုင်နာတာမြင်တော့မှလည်းအားလုံးကဖန်ဆီးဖို့အတွက်အသင့်မင်းဖြစ်နေတာပေါ့နော်မင်းမဲမြေကပြစ်ပြီးတော့ပြစ်ခတ်ပြုတ်ခွင်းနေတဲ့အနေထားပေါ့အဲ့ဒါမျိုးကျွန်တော်တို့အားလုံးရင်ဆိုင်နေရတာပေါ့
ရန်ကုန်မြို့ကတူသူ့ရဲ့အမြင်ပြောပြခဲ့တာပါအနာသိမ်းထားတဲ့ကာလအတွင်းမှာတေဆုံးသူကရာနဲ့ချီပြီးတော့စစ်တပ်နဲ့ရဲလုံးဂျုံရီးတွေဘက်ကအကြမ်းဖက်ဖိနှိပ်နေတဲ့ကြားကပဲဒီကနေ့အချိန်ထိအာနာရှင်ဆန့်ကျင်တော်လှန်နေကြတဲ့သူတွေကိုဂုံပြုတဲ့အနေနဲ့ဒီကနေ့ညနေ 9:00 လောက်အချိန်မှာမြို့နယ်အသီးသီးမှာရှိတဲ့ရက်ကွက်နေပြည်သူတွေက9မိနစ်ကြာလက်ခုပ်တီးဂုံပြုအားပေးခဲ့ကြပါတယ်လူနေရက်ွက်တွေအနီးမှာရှိတဲ့အခြေခံကျောင်းတွေမှာလည်းတက်ဆွဲနေရာယူထားတာတွေရှိနေပေမဲ့ပြည်သူတွေကတော့ည၈နာရီတိုင်းမှာ15မိနစ်လောက်ကြာနေ့တိုင်းတန်ဖုံးတီးပြီးတော့အာနာရှင်ကိုအန်တုခဲ့ကြတာပါမြန်မာနိုင်ငံမှာ fiber optic ဖန်ကျိုးမြင်နဲ့တွယ်ထားတာမဟုတ်ပဲကျိုးမဲ့ broadband internet ဆက်သွယ်မှုတွေကိုအကန့်အသတ်မရှိပိတ်ထားသလိုလက်ကင်ဖုန်းပေါ်ကနေ internet သုံးနိုင်တဲ့ wifi နဲ့ mobile data internet ဆက်သွယ်မှုတွေကိုလည်းဆရာနာသိမ်းပြီးတဲ့ချိန်ကလေးကပိတ်ပင်ထားတဲ့အတွက်ပြည်သူတွေဟာသတင်းမှန်ရရှိရေးအတွက်ကိုစိုးရိမ်နေကြပါတယ်ရှင်
။ရန်ကုန်ဘက်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုမဆုမွန်ပြောပြပေးခဲ့တာပါ။နိုင်ငံတော်ဆရာနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အချိန်ထဲမှာပဲတိုင်းဒေသတချို့မှာတော့လက်နက်ကင်တိုက်ပွဲတွေဆက်ပြီးတော့ရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနှမ်တူမြို့နယ်အတွင်းမှာတိုင်းဒေသလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒေသခံ1000ကျော်လောက်စစ်ဘေးကနေလွတ်အောင်တိမ်းရှောင်နေကြပါတယ်။ဒီကနေ့မှာတော့နှစ်ဖက်အကြားတပ်အင်အားတိုးမြင့်လာပြီးရှိနေတာကြောင့်ပေးလို့ရချွတ်ပြရတဲ့သူတွေပို့ပြီးတော့များလာနေတဲ့အကြောင်းဒေသတွင်းကူညီပေးနေသူတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုစုံဝင်းလိုင်းတင်ပြပေးပါမယ်ရှင်
။ရှမ်းပြည်နယ်နမ်တူမြို့နယ်ပန်းလုံကျေးရွာမှာရှမ်းပြည်တောင်ပိုင်း RCSS SSA ကတစ်ဖက်ရှမ်းပြည်မြောက်ပိုင်းအဖွဲ့ SSB SSA နဲ့တောင်ပလောင် TNL ပူးပေါင်းတပ်တွေကတစ်ဖက်နဲ့မလ28ရက်နေ့ကလေးကနေမြေလူတိုက်ပွဲတွေဆက်ဖြစ်နေတာမှာဒီနေ့အထိလည်းတိုက်ပွဲတွေဆက်ဖြစ်နေကြပါ။လက်ရှိတိုက်ပွဲအခြေအနေဒေသခံတွေစစ်ဘေးလွတ်အောင်ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုမမန်ရွာဖုန်ကြီးကျောင်းကိုရောက်ရှိနေတဲ့ပန်လုံဒေသခံတူက VOE ကိုအခုလိုပြောပြပါရစေ။အဲ
အတီးအဟောင်းရဒီနေ့ပြေးလာတဲ့လူမျိုးရှိရတဲ့၃ရာတော်လောက်ရှိနေတယ်လေ။ဒီအလုံးမထိရသေးဘူးဖြစ်။အဲဒီတင်းနေရဖြစ်နေလေ။ဒီချာတဲ့ချာဖြစ်နေဖြစ်။ဒီနေ့လည်းမလွတ်တော့ဖြစ်နေဖြစ်။ဒီနေ့လည်းအဲမိလောင်နေတယ်ဖြစ်။ကိုယ်ဆယ်လောက်လောင်နေတယ်လေ။ဒါတော့လည်းကိုယ်ကသွားကြည့်ရဲဖြစ်။
ရှမ်းပြည်မြောက်ပိုင်းရွှေပြည်မြေသတင်းဌာနကတော့နေအိမ်28အိမ်မိလောင်ကြောင်းဒေသခံကိုကိုးကားပြီးဖော်ပြပါတယ်ပြီးခဲ့တဲ့မလ28ရက်နေ့တိုက်ပွဲဖြစ်စဉ်ကလည်းလက်နက်ကြီးကြီးကြတာကြောင့်အိမ်3လုံးမိလောင်ခဲ့ပါတယ်နမ်တူမြို့နယ်ဘက်ကစစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ဦးဆိုင်ပညာကတော့တိုက်ပွဲကြောင့်တရွာလုံးဘေးလွရာကိုတိမ်းရှောင်နေကြတာကြောင့်ပြောပါတယ်
တိုက်ပွဲကတော့ပေါ်လို့ရာထဲမှာဖြစ်နေတယ်အဲမနေ့ကတော့ဖြစ်နေတယ်ဒီနေ့တော့မကြားသေးဘူးခင်ဗျဒီလိုပြနေတယ်ဆိုတော့ရွာထဲမှာနေပဲနဲ့ခလုံးရှောင်းလို့မှာချို့ကလည်းတီပေါ်ပဲသွားတယ်ချို့ကလည်းအဲ့ဒီရေအိုးဆိုတာနမ်တန်သွားတယ်လမ်းမကိုသွားတယ်ချို့ကဒီနမ်ဒီပိုင်းကိုအဲ့ဒီမန်တန်ပိုင်းကိုသွားတဲ့လူလာတယ်ဆံကပြေမှာလည်းရှိတယ်ဆံကပြေဘုံကြီးတောက်မှာလည်းအဲ့ဒီ300ကျော်လောက်တော့ရှိတယ်နမ်တူမှာရောက်နေတာ100မိသားလောက်ရှိတယ်
တိုက်ခိုက်နေတဲ့နှစ်ဖက်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကအသွာအလာကန့်သတ်ထားတာကြောင့်အထောက်ပံ့ပစ္စည်းတွေပို့ဆောင်မှုခက်ခဲခဲ့ကြောင်းနဲ့ တချို့နေရာတွေမှာရိတ်ခါအခက်အခဲရှိကြောင်းဦးဆိုင်ပညာကပြောပါတယ်စစ်ဘေးဒုက္ခတဲ့အရေးကူညီသူဒေသခံတူကတော့ဒီနေ့မှာပဲ WFP ခေါ်ကမ္ဘာ့ဆန္ဒရိတ်ခါအဖွဲ့နဲ့တခြားအလူရှင်အဖွဲ့တွေကရိတ်ခါအထောက်ပံ့တာတွေရောက်ရှိလာကြောင်းပြောပါတယ်
အခုလောလောဆယ်ရတော့ဟို WFP ဝင်ထားတယ်နောက်တော့ဟိုပါလဲဒေတာပုတ်ကလစ်ကလိုချင်တယ်ပါလေဝင်ထားတာတော့ရှိတယ်ဒီကနေ့ပဲလေ
အမည်မဖော်လိုတဲ့ကုညီသူတူဦးကတော့လောလောဆယ်မှာ WFP အပြင် NRC ခေါ် Norway ဒုက္ခသည်များကုညီအဖွဲ့ Save the Children အဖွဲ့နဲ့ UNICEF ခေါ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံစတာတွေလည်းကုညီပေးလာကြောင်းပြောပါတယ်ဧပြီလ၄ရက်နေ့ထိကောက်ယူထားတဲ့စည်းရင်းအရာဆိုရင်မမှန်ရွာဖုန်ကြီးကျောင်းမှာစစ်ဘေးဒုက္ခသည်198ရောက်ပဟတ်ရွာမှာ90နမ့်စီလင်းမှာ85ရောက်မန်ဆန်ရွာမြောက်ဖက်မှာ103ရောက်တာပီရွာမှာ160ရေအိုးမှာ85ရောက်ပန်တပြေမှာ422ရောက်စုစုပေါင်း1100ကျော်ရှိကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာနေမြလူတိုက်ပွဲတွေဖြစ်နေကြတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကဒီနေ့ပိုပြီးအင်အားတိုးမြင့်လာကြတာကြောင့်တိုက်ပွဲဖြစ်ပွားရာပန်းလုံးကျွေးရွာပဲတိမ်းရှောင်နေတဲ့ဒုက္ခသည်တွေဟာပထမတင်းရှောင်နေတဲ့နေရာကနေနောက်တဲ့နေရာကိုထပ်မံပြောင်းရွှေ့တာရှိသလိုနမ့်စီလင်းပန်ဟတ်ဆတဲ့ရွာတွေကပါတင်းရှောင်လာနေကြတယ်လို့လည်းအမည်မဖော်လိုတဲ့ကုညီသူကပြောပါတယ်နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေကရိတ်ခါအကူအညီပေးပို့တာကြောင့်လောလောဆယ်အခြေအနေမှာစားတောက်ရေးအတွက်အခက်အခဲမရှိပေမဲ့ရက်ရှည်ကြာလာရင်အခက်အခဲရှိနိုင်ကြောင်းလည်းဒေသတွင်းကုညီသူတွေကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်တွေအကြားစီးရီးတင်မာမှုတွေဟာနမ့်တူအပြင်ကြောင်မဲနဲ့တီပွားမြို့နယ်တွေအတွင်းမှာလည်းရှိနေတာဖြစ်ပြီးကြောင်မဲမြို့နယ်မှာဆိုရင်တော့ဒုက္ခသည်600ကျော်လောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ
ကုစုံဝင်းလိုင်းတင်ပြခဲ့တာပါရှင်တစ်ဆက်ထဲမှာပဲဒီတောင်ပိုင်းရှမ်းပြည်တံတား RCSS SSA အခြေစိုက်တဲ့ထိုင်းမြန်မာနယ်စပ်ဘက်ကိုမြန်မာစစ်တပ်ကထိုးစစ်ဆင်ဖို့ပြင်ဆင်နေပုံရတာကြောင့်အဲ့ဒီဒေသဘက်ကစစ်ဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့သူတွေကြောင့်စိုးရိမ်ပူပန်မှုတွေပိုပြီးတော့များလာနေပါတယ်ဒုက္ခသည်စုစုပေါင်း6000လောက်ရှိတဲ့ဒီပြည်တွင်းကဒုက္ခသည်စခန်းတွေမှာအကာအကွယ်အတွက်ကြိုတင်ပြင်ဆင်နေကြတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရရှင်
။ရှမ်းပြည်နယ်တောင်ပိုင်းမှာအခြေပြုတဲ့ RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်အခြေဆိုင်စခန်းတွေရှိရာကိုမြန်မာစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်နေတယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်အဲ့ဒီတပ်စခန်းတွေနားမှာရှိတဲ့သူတွေစိုးရိမ်ပူပန်နေကြပါတယ်။အထူးသဖြင့်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်ဒေသတစ်ချောင်းမှာရှိနေတဲ့ရှမ်းပြည်တွင်းဒုက္ခတဲ့ IDP စခန်း၅ခုကဒုက္ခတဲ့တွေဟာစစ်တပ်နောက်သက်ခံရမှာကိုစိုးရိမ်နေကြတယ်လို့ရှမ်းပြည်နယ်ဒုက္ခတဲ့ကော်မတီထိုင်းနယ်စပ်ပြောခွင့်ရဆိုင်းလင်းက VOA ကိုပြောပါရယ
် IDP တွေကတော့သူကတိကျတယ်လို့ပြောရအောင်ဒီ RCS ရဲ့အတက်တွေနဲ့တန်းတမှာနေရတော့အခု RCS ကိုဆိုရနေမှာစစ်စင်ကြီးလုပ်မယ်လို့ပြောတယ်ထိုင်းပေါ်မှာနေကြကော်မတီရှိတော့နော်အဲ့ဒီကော်မတီကပြောလာတယ်သူကစစ်စင်ကြီးလုပ်မယ်လို့ပြောဆိုတော့လို့ဆက်စီလို့ဆန်စီနီဒီလည်းထိခဲ့ပါကြောက်တော့ဗောလေဒီရှာအိုင်ဒီဒီကသူတို့လည်းသူတို့လည်းထိခဲ့ပါကြောက်တော့ဗော
ထိုင်းမြန်မာနယ်စပ်တစ်ကရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSS SSA စခန်းတွေကိုတိုက်ခိုက်သွားမယ်လို့ဒါချင်းလိမ့်မြို့နယ်စပ်ကော်မတီကနေထိုင်းမြန်မာနယ်စပ်တစ်ကမှရှိတဲ့မဲဆန်ရှိထိုင်းလူသမားထံမလတ်ကွန်ပိုင်းကစာရဆောင်ပေးပို့ခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာအခုလိုစိုးရိမ်မှုကြီးထွားလာနေကြတာပါဒုက္ခလည်းစခန်းတွေမှာလုံခြုံရေးအကာအကွယ်ယူနိုင်ဖို့ဘုံခုရင်းတွေတူပေါ်ထားကြတယ်လို့ဆိုင်းလင်းကပြောပါတယ
်။ဒီကျင်းတော်တွေကြည့်ကြပါလေသူတို့ဒါတော့သူလုံခြုံတဲ့စာတွေလုတ်ထားတော့ညီညာနဲ့လာချရဆင်တော့ဒါကလေးကျတဲ့သူကတော့
ပြီးခဲ့တဲ့ရက်ပိုင်းတော့ကရင်ပြည်နယ်ဖားပွန်ဒေသဘက်မှာရှိတဲ့ KNU တပ်မ9ဒေသဘက်မြန်မာစစ်တပ်ကနေတိုက်လေရင်တွေတုံးဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ရွာသားတပေါင်းနီးပါးထိုင်းနယ်စပ်ဘက်တင်းရှောင်နေရပါတယ်။RCSS SSC စခန်းတွေပေါ်မြန်မာစစ်တပ်ကထိုးစစ်ဆင်မယ်ဆိုတဲ့အပေါ်ရှမ်းတန်းတော်စစ်သတင်းဌာနအေဂျီရာချုပ်ဆိုင်းမင်းကအခုလိုသုံးသပ်ပါတယ်
။ဒါချီလေးမြို့နယ် TDC နဲ့ဆက်ရေးရာကော်မတီဆိုတာကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့အမိန့်အရလို့ရှိရင်ဒီလိုထိုင်းကိုစာပို့မှာမဟုတ်ဘူး။ထိုင်းကိုအမှန်ကန်စာပို့ထားရဆိုတဲ့ဟာတော့အတည်ပြုလို့ရတယ်။ဒီစာကြောင့်မလို့ဒီတိုက်ပွဲကမဖြစ်လာနိုင်ဘူးဆိုတာကိုကျွန်တော်တို့ကမပြောနိုင်ဘူး။တစ်ခါကလည်းဒီ TDS ဒီကောဒီငင်းချမ်းရေးဆွေးနွေးနေတဲ့အခက်တွေကဒီကတော့ RCSS ကဒီကောင်းဆောင်ပိုင်းမှာသူကဥဆောင်ဥရတဲ့အပိုင်းမှာပါနေတော့ဒီ NC ရဲ့ PS ဖွဲ့ပေါ်တော့မနေ့ကကထုတ်ပြန်တဲ့ကြေညာချက်တွေမှာလည်းဒီလူထုပဲဆက်လက်ရည်တည်သွားမယ်လူထုကိုဆက်လက်ပံ့ပိုးကူညီသွားမယ် CRPH နဲ့ CDM ကို ထောက်ခံသွားမယ်ဆိုတဲ့ပုံစံဖြစ်နေတော့ဒီလက်ရှိအနေထားအရကတော့ဒီစီရေးမတင်းမာလာနိုင်ဘူးဆိုတဲ့အနေထားတော့ပြောလို့မရသေးပါဘူ
း NCA ပြည်ရစာချုပ်လက်မှတ်မရေးသူခင်ကဆိုရင် RCS နဲ့တိုက်ပွဲဖြစ်ပွားတိုင်းမြန်မာစစ်တပ်ကနေကြေးရွာတွေပေါ်ပြင်းထန်တိုက်ခိုက်တာမျိုးတွေလုပ်ခဲ့တာပါရှမ်းပြည်နယ်ဘက်ကထိုင်းမြန်မာနယ်စပ်မှာ IDP စခန်း6ခုရှိရမှာဂုံးကျော်စခန်းဟာထိုင်းနယ်ဘက်မှာရှိနေပြီးဂျန်နဲ့5ခုဖြစ်တဲ့ကောင်းမွန်မိုင်းလွိုင်တိုင်းလျံလွယ်လျံလွိုင်ဆန်စစ်လွိုင်ကိုဝမ်တို့ဟာမြန်မာဘက်ချမ်းမှာရှိနေတာပါအဲ့ဒီစခန်း6ခုမှာစစ်ဘေးဒုက္ခတဲ့စုစုပေါင်း6000လောက်ရှိနေပါတယ်ရှမ်းပြည်နယ်ဒုက္ခတဲ့ကော်မတီထိုင်းနယ်စပ်အနေနဲ့မြန်မာဘက်ချမ်းမှာရှိတဲ့ဒုက္ခတဲ့တွေကိုထိုင်းနိုင်ငံတွင်ဝေရောက်ရှောင်သိမ်းနိုင်ရေးလုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်ထိုင်းစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ကွင်းရင်သတင်းပေးပို့ခဲ့တာပါရှင်။ထိုင်းနိုင်ငံဘက်ကထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။တန်လွင်မြစ်တစ်ဖက်ကမ်းထိုင်းနိုင်ငံဘက်ခြမ်းမှာတောင်းတင်နေကြတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေအထက်ထောက်ပံ့ကူညီအလှူတွေကိုထိုင်းရနာဘန်တွေကအကန့်အသတ်နဲ့သာခွင့်ပြုပေးချပါတယ်။အစားအသောက်အကူအညီတွေပေးတာကိုအစောပိုင်းမှာပိတ်ပင်ထားရကနေထိုင်းလူမှုအဖွဲ့အစည်းတွေရဲ့တောင်းဆိုမှုကြောင့်အခုတော့အကန့်အသတ်နဲ့ပေးခွင့်ပြုနေတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ချပါတယ်ရှင်။
မြန်မာနိုင်ငံတန်လင်းမြကန်းဘေးမှာတင်းရှောင်နေကြရတဲ့ကရင်စစ်ဘေးဒုက္ခသည်တွေအတွက်ထိုင်းနိုင်ငံဘက်ကအလှူရှင်တွေလူထားတဲ့အကူအညီပစ္စည်းတွေဟာမဲအောင်ဆောင်ပြည်နယ်မဲဆန်လက်တော်လဲထာမှာဧပြီလ3ရက်နေ့တည်းကမပို့နိုင်ပဲတောင်းတင်နေခဲ့ပါတယ်။ဒါပေမဲ့ထိုင်းလူမှုအဖွဲ့အစည်းတွေရဲ့တောင်းဆိုမှုကြောင့်အစားအသောက်နဲ့ကူညီထောက်ပံ့ရေးအလှူပစ္စည်းတွေကိုနယ်မြေကန်ထိုင်းရနာပိုင်းတွေကဒီကနေ့မှပဲပေးပို့ခွင့်ပြုခဲ့ကြောင်းကရင်လူခွင့်ရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပြပါတယ်။
ဟုတ်ကဲ့ပြည်နယ်ဆိုပြီးလက်လည်းပေါ့နော်ဒါဒီအောက်ခြေမှာရှိတဲ့သူတို့ဒီအဖွဲ့ကနေပြီးတော့လောလောဆယ်ပေါ့ဒီနားလည်မှုသဘောမျိုးနဲ့ပဲခွင့်ပြုကြတာပေါ့နော်ဒီမင်းနဲ့မှာဆိုလို့ရှိရင်ခွင့်ပြုတဲ့ဆိုပြီးအများကြီးခွင့်ပြုဖို့အကန့်အသတ်အတိုင်းတာတော့ပဲခွင့်ပြုတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အနေနဲ့ကြတော့ဒီထိုင်းအနာပိုင်တွေပေါ့နော်လူလူလာလာနဲ့ခွင့်ပြုပေးဖို့တကယ်တောင်းဆိုရှိမှာတယ်ခင်ဗျာပါလို့လည်းဆိုလို့ရှိရင်အထက်မှာရှိတဲ့ IDP ကတကယ်ကိုဒုက္ခရောက်နေကြပါပဲ။လူသားချင်းစာနာတောက်ထမှုအကူအညီနဲ့တကယ်ကိုလိုအပ်နေပါပဲ။ဒီနေ့ဒီလိုမျိုးမိုးရွာတဲ့အချိန်မှာမိုးရွာတဲ့မှာအိမ်နေရတဲ့အချိန်မှာအင်တာမခက်ခဲခက်ခဲပေါ့နော်
။ကရင်ပြည်နယ်ထဲမှာကရင်လက်နက်ကိုင် KNU တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးမလကုန်ပိုင်းလောက်မှာစစ်တပ်ဘက်ကလေရင်ကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကရင်ဒေသခံအများအပြားဘေးလွတ်ရာကိုထွက်ပြေးနေကြရတာပါထွက်ပြေးခိုလုံနေကြရတဲ့ကရင်ဒုက္ခသည်တပေါင်းကျော်ရှိနေတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကခန့်မှန်းထားပါတယ်ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့ဒုက္ခသည်တွေကိုတော့ထိုင်းရနာပိုင်းတွေကလက်မခံဘဲမြန်မာနိုင်ငံဘက်ကိုပြန်သွားအောင်အတင်းအကျပ်လုပ်တာတပ်စုကြိုးတွေကာယံပြီးတားဆီးတာတွေလုပ်ခဲ့ပါတယ်။ဘုံကျဲတိုက်ခိုက်မှုအတွင်းဒဏ်ရာရသူအနည်းငယ်ကသာထိုင်းဘက်ကလက်ခံပြီးစေကုသခွင့်ပြုခဲ့ပါတယ်။ဒဏ်ရာရသူတွေကိုစေကုသအကူအညီပေးခဲ့တယ်လို့ဒုက္ခသည်တွေဟာနေရရင်းကိုသူတို့သဘောနဲ့သူတို့ပြန်သွားကြတာဖြစ်တယ်လို့လည်းထိုင်းအစိုးရကထုတ်ပြန်ခဲ့ပါတယ်။ထိုင်းဘက်ကလက်မခံတဲ့ကရင်စစ်ပြေးဒုက္ခသည်တွေဟာနေရကိုပြန်မသွားရဲကြပဲတန်လွင်မြကန်းအနားကကြောက်တောင်လေးနားမှာပဲခိုလုံနေထိုင်ရပြီးစာနယ်ရိတ်ခါတွေမရှိတာကြောင့်ထိုင်းဘက်ကမြန်မာလူသမားတွေနဲ့အလှရှင်တွေကသူတို့ကိုကူညီထောက်ပံ့နိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ကရင်လူခွင့်ရေးအဖွဲ့အစည်းတွေကလည်းကရင်ဒုက္ခသည်တွေစီကိုလူသားချင်းစာနာတဲ့အကူအညီပေးဖို့အတွက်ထိုင်းကလူမှုကူညီအဖွဲ့အစည်းတွေကိုလည်းမေတ္တာရက်ခံတောင်းဆိုခဲ့တယ်ဆိုပြီးပြောပြပါတယ
်။ထိုင်းက CBO ဆက်ဆိုတော့ကာဗွန်နာကျွန်တော်တို့လည်းဒီဆက်ဆိုင်ရာစိတ်ကိုယ်တွေနဲ့တွေ့တဲ့အခါမှာလည်းအတူခင်းလုပ်ပေးပါပဲ။ခွင့်ပြုပေးဖို့ပေါ့နော်ဒါဒီလူမျိုးဒုက္ခသည်တွေလက်မခံနိုင်တော့မှသူတို့ပြည့်ဒီသာကြီးဆန္ဒတောက်ထားမှုကိုပံ့ပိုးပြီးလို့အတွက်ခွင့်ပြုပေးဖို့ကျွန်တော်တို့ကတောင်းဆိုနေတာပါခင်ဗျာ
စီဘေးဒုက္ခသည်တွေအတွက်လှူထားကြတဲ့စံစီစားခောက်ဆွဲကြောက်တောက်ရည်နဲ့ကုန်ကြောက်ပစ္စည်းတွေကိုအပိလ3ရက်နေ့ကတည်းကသူတို့စီရောက်အောင်ပို့ပေးနိုင်ဖို့ကြိုးစားခဲ့ပေမဲ့ထိုင်းရနာပိုင်တွေကပိတ်ပင်ခဲ့ပါတယ်။ထိုင်းမှာရှိတဲ့ထိုင်းကရင်အဖွဲ့အစည်းဖြစ်တဲ့ KDG အဖွဲ့နဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေကတောင်းဆိုကူညီခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အကန့်အသတ်နဲ့အကူအညီတွေပို့ပေးနိုင်ခဲ့တာဖြစ်ပါတယ်။ကျန်တဲ့အကူအညီတွေကိုတော့ခရိုင်အာဏာပိုင်အစစ်အစစ်ကနေခွင့်ပြုမှသာပို့ပေးနိုင်ခွင့်ရှိမယ်ဆိုပြီးထိုင်းအာဏာပိုင်ဒီဘက်ကတုံ့ပြန်နေဆိုပြီးလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောပြပါတယ်။ကရင်စစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့နေရာတွေဘက်မှာမိုးရေရွာနေတာကြောင့်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာတောက်ရည်နဲ့မိုးပါများအရေးတကြီးလိုအပ်နေသေးတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။
မလာ၂၇ရက်နေ့နဲ့၂၈ရက်နေ့တွေတုန်းကကရင်ပြည်နယ်ဖားပုံခရိုင်ကကရင်ကျေးရွာတွေပေါ်စစ်တပ်ကလေယာဉ်နဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခတွေဖြစ်ကြပါရဲ့ရှင်။ထိုင်းနိုင်ငံကနေမဲ့အေးမှာသတင်းပေးပို့ခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်။အာနာရှင်စနစ်ကြောင့်ဆုံးရအတွက်ဆန့်ကျင်ဆန္ဒပြနေကြတဲ့လူဦးတော်လှန်ရေးပုံစံမျိုးစုံဆန္ဒပြသပိတ်တွေဟာနှစ်လကျော်ကြာလာတဲ့အထိမြန်မာနိုင်ငံအနှံ့မှာဆက်ပြီးရှိနေပါတယ်။ စီယုတ်ချုပ်ရေးကောင်စီလက်အောက်ခံစစ်တပ်နဲ့ရဲတွေဘက်ကလက်နက်ကင်အင်အားသုံးအကြမ်းဖက်ပစ်ခတ်တာတွေရှိနေပေမဲ့ဧပြီနွေကူးပြောင်းလာတဲ့အချိန်အထိနိုင်ငံအနှံ့မှာဆန္ဒပြနေကြတာပါ။ဆင်အာနာရှင်စနစ်အဆုံးသက်သွားတဲ့အထိဆက်ပြီးတော့ဆန့်ကျင်တော်လှန်သွားဖို့ဆန္ဒပြသူတွေကဆုံးဖြတ်ထားကြတဲ့အကြောင်းဒီသတင်းဖက်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေမဲအေးသနာကျော်ကတင်ဆက်ပေးပါမယ်ရ
အရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်နှစ်လကျော်သွားခဲ့ပါပြီ။စစ်အစိုးရအုပ်ချုပ်တာကိုနိုင်ငံတော်ပြည်သူများကလက်မခံဆန့်ကျင်နေကြဆဲဖြစ်ပါတယ်။အာဏာသိမ်းပြီးတဲ့နောက်နိုင်ငံအနှံ့မှာစစ်အာဏာရှင်တော်လှန်ရေးဆန့်ကျင်ဆန္ဒပြသူတွေဟာပုံစံမျိုးစုံနဲ့လမ်းပေါ်ထွက်ဆန္ဒပြလာကြပါတယ်။ဒီလိုဆန့်ကျင်ဆန္ဒပြသူတွေကိုလက်နက်ကင်အင်အားသုံးအကြမ်းဖက်တာတွေရှိခဲ့ပြီးတော့အချိန်ကာလနှစ်လတာအတွင်းမှာတိုက်စုံသူရာနဲ့ချီရှိခဲ့ပါတယ်။ဖက်စည်းသူတွေကလည်းထောင်ထဲချီရှိပါပြီ။ဆန္ဒပြလူတို့အင်အားအားကောင်းတဲ့မန္တလေးမြို့မှာလည်းပြီးခဲ့တဲ့နှစ်လတာကာလအတွင်းမှာအင်အားသုံးအကြမ်းဖက်ပြစ်ခတ်ခံခဲ့ရတာတွေကြောင့်တေဆုံးသူ100ကျော်ရှိခဲ့ပေမဲ့ဧပြီလအစမှာတော့ဆန္ဒပြတပိတ်အင်အားတွေပြန်ပြီးတော့အားကောင်းလာခဲ့ပါတယ်။ဆန္ဒပြသူတွေဟာသူတို့လိုချင်တဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါဝင်ဖယ်ရယ်ပြည်ထောင်စုတည်ထောင်ရေးအတွက်ကြားရနေရာကနေရရပုံစံနဲ့ဆက်ပြီးတော့တိုက်ပွဲဝင်သွားအောင်မယ်လို့ဆန္ဒပြတပိတ်တွေမှာပါဝင်တဲ့လူငယ်တူက VOE ကိုပြောပြပါဗျ
။ဖိနဲ့ချုပ်ချက်မှုတွေကြားကကျွန်တော်တို့မန္တလေးကိုအဲ့မှာကျွန်တော်လူတွေဆုံးမှုတွေလည်းများစွာရှိတယ်။ဒဏ်ရာရတဲ့လူတွေလည်းများစွာရှိတယ်ဗျ။ဒါပေမဲ့ကျွန်တော်တို့တတ်နိုင်တဲ့လောက်ကိုယ်တွေလုံမယ်ဆိုပြီးတော့လုံကြတယ်။ကျွန်တော်စင်ကြီးတဲ့နေရာကနေထွက်ကြတယ်ဗျ။သူတို့အနေမှာကဒီလူလူကိုသူတို့ဖိလို့ရင်သူတို့အာဒီလူတွေမထွက်ရဲပါဘူးဆိုတဲ့ပုံစံမျိုးနဲ့လုံကြတယ်။ဒါပေမဲ့ကျွန်တော်တို့လူလူကသူတို့တွေးတဲ့အတိုင်းဟိုတခြားပြီပေါ့နော်။သူတို့ဘလောက်ပဲဖိနေကျွန်တော်တို့ဒီစကြောင်းတွေကတော့ရရနေရာကနေကျွန်တော်ဒီကြွေးကြော်တန်းတွေထွက်ကြတယ်ကျွန်တော်တို့ဒီဒီမိုကရေစီတို့တိုက်ပွဲဝင်ကြတယ်ခင်ဗျစစ်အာဏာသိမ်းပြီးနောက်ပိုင်းမှာထွက်တဲ့ပုံစံမျိုးပဲခင်ဗျဒီအေဘတရဲနေ့မှာမန္တလေးမှာပြန်ထွက်လာတယ်ဆိုင်ငယ်စစ်ကြောင်းတွေထွက်ကြတယ်ပြီးတော့ဒီတန်ခါတွေနဲ့ပညာရေးတပိတ်တွေထွက်ကြတယ်ပြီးတော့ဒီလူငယ်ဖွဲ့စည်းတွေပေါင်းပြီးတော့တောင်စစ်တီဆိုရဲဟိုစစ်ကြောင်းတွေထွက်ကြတယ်ပေါ့နော်ကျွန်တော်ဒီညတော်စစ်ကြောင်းတော့ပြန်ထွက်တယ်တရား
မြန်မာပြည်အထက်ပိုင်းအလဲပိုင်းနဲ့အောက်ပိုင်းမှာမကျန်တနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ဆန္ဒပြတာတွေအပြင်နိုင်ငံရက်ချမှာရှိတဲ့မြမအတိုက်ဝင်းကလည်းရောက်ရအရက်ကနေပြီးတော့အာနာရှင်စနစ်ဆန့်ကျင်ရေးမှာပါဝင်ခဲ့ကြပါတယ်။သခိုင်းတိုင်းအတွင်းကမုံရွာမြို့မှာလည်းလူထောင်တောင်းချီတဲ့ပင်မတပိတ်စစ်ကြောင်းကနေပြည်သူတွေပေါင်းစုပြီးတော့လမ်းမော်ထွက်ဆန္ဒပြနေကြတာပါ။ February နဲ့ May လနှစ်လတာကာလအတွင်းမှာစစ်တပ်နဲ့ရဲတွေရဲ့ပစ်ခတ်မှုကြောင့်တေဆုံးသူ12ဦးထက်မနည်းရှိခဲ့တဲ့မုံရွာမြို့မှာဧပြီလအစမှာပွင့်တဲ့ဗဒောက်ပန်းနေနဲ့တူဗဒောက်တပိတ်ကိုပြုလုပ်ခဲ့ကြပါတယ်။အခုချိန်ထိလူမှုအင်အားကောင်းကောင်းနဲ့အာဏာရှင်စနစ်ဆန့်ကျင်ရေးမှာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတာပါ။တေဆုံးသူတွေ၊ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေအများအများရှိပေမဲ့လည်းဆန္ဒပြတာတွေရပ်တန့်မသွားဘူးလို့တပိတ်မှာပါဝင်သူတူက VOE ကိုပြောပါတယ်။
ဒီမှာစကြောင်းကတော့ရင်းလေးတွေကတော့တော့အချိန်ကြာမထွက်နိုင်ဘူးပြစထွက်ပြီးတော့ထိုင်တဲ့ဘိတ်လုတ်တယ်ပြီးတော့ထိုင်တဲ့ဘိတ်ကိုနည်းနည်းဆက်ဆက်လုတ်ပြီးတော့ပဲမကြောက်တရားဟောတယ်2008ခြေဦးကိုရီရှုဖြတ်စီးတယ်ပြီးတော့ပြန်ခွဲလိုက်တယ်ဗျရှင်းဆက်ပြီးအနိုင်ရအောင်မြင်တဲ့အထိတိုက်ပွဲဝင်သွားပါပါဒီလမ်းကိုရှောက်လာခဲ့ပြီးမှတော့နောက်ပြန်လဲစရာအကြောင်းမရှိပါဘူးနိုင်တဲ့အထိတိုက်ပါပ
ါစစ်ကောင်စီအာဏာသိမ်းပြီးတော့နှစ်လတာကာလအတွင်းစစ်တပ်နဲ့ရဲတွေကဆန္ဒပြသူတွေပေါ်မှာလက်နက်သုံးအကြမ်းဖက်ပစ်ခတ်နှိပ်စက်တာတွေကြောင့်တေဆုံးသူ936ဦးထက်မနည်းရှိနေပြီလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း APP ရဲ့မတ်လ31ရက်နေ့အထိပြုစုထားတဲ့အစီအရာသိရပါတယ်။ဒါမဲ့လည်းဒီအရေးအတွက်ကသူတို့ကောက်ယူရရှိထားတဲ့တေဆုံးသူအရေးအတွက်ဖြစ်ပြီးတော့စစ်ကောင်စီရဲ့အကြမ်းဖက်မှုကြောင့်တေဆုံးခဲ့ရသူတွေဟာဒီထက်မကအများကြီးများနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အေဂျင်တာယာရေးနဲ့လုံခြုံရေးအတွက်လို့ဆိုပြီးတော့စစ်ကောင်စီကညမထွက်ရမယ့်ထုတ်ပြန်ထားတဲ့နယ်မြေတွေထဲပြည်သူတွေလမ်းမော်ထွက်လို့မရတဲ့အချိန်မိရှုခဲ့ပုံရတဲ့ပိုင်ရှင်မဲ့အလောင်းတွေတွေ့တာမျိုး တပ်ပိုင်စီးပွားရေးလုပ်ငန်းတွေကကန်နမာလက်ကားအယောင်ဆိုင်ကြီးနဲ့ရူရီမတ်ကုန်တိုက်တို့မိလောင်တဲ့ဖြစ်စဉ်တွေလည်းရှိခဲ့တာတွေကိုတော့ဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်မှာတင်ဆက်ပေးလိုက်ပါရရှင
်သတင်းတော့မှတ်စုအစီအစဉ်ကိုမအေးသနာကျော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကပြီးခဲ့တဲ့လထဲမှာပြစ်မှတ်ထားအရေးယူတန်ခတ်တာတွေလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ဟာဒီလုပ်ငန်းကြီးတွေကရတဲ့ငွေတွေနဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်နေတာကြောင့်ငွေဝင်လန်းလျော့သွားအောင်ဆောင်ရွက်ဖို့ရည်ရွယ်တာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကစူးစီးတင်ပြပါမယ်ရှင်။
တမရော်ကချုပ်ကင်ထားတဲ့စီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်ခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကမတ်လ25ရက်နေ့ကြာသပတေးနေ့မှာကြေညာခဲ့ပါတယ်။ဒီလုပ်ငန်းကြီးတွေနဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာပတ်သက်ဆက်နွယ်မှုအလုံးကိုတမ်းမြစ်ကန့်သက်ပြီးတန်ခတ်အရေးယူတာဖြစ်ပါတယ်။အမေရိကန်ဘက်ကဒီကြေညာချက်မထွက်ခင်မှာပဲတမရော်ပိုင်စီးပွားရေးဥပိုင်လီမိတက်ကိုအရေးယူတန်ခတ်ကြောင်းဗြိတိန်ကလည်းကြေညာခဲ့တာပါ။အရသားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုလုပ်ရတဲ့အတွက်ဘဏ္ဍာငွေရရှိမှုကျော်ပါသွားအောင်အထောက်အပံ့ဖြစ်စေဖို့စစ်တပ်ရဲ့ဘဏ္ဍာရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားတန်ခတ်တာဖြစ်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကကြေညာချက်မှာပြောဆိုခဲ့ပါတယ်။မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုအရေးယူတန်ခတ်ကြောင်းကြေညာခဲ့တဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကတော့မြန်မာစစ်တပ်ဟာဒီလုပ်ငန်းကြီးတွေကနေတဆင့်နိုင်ငံစီးပွားရေးနယ်ပယ်အတော်များများကိုချုပ်ကင်ထားတာလို့ပြောဆိုခဲ့ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းအမေရိကန်ဗြိတိန်ကနေဒါနောက်ဥရောပသမဂ္ဂတို့ဘက်ကအနာသိမ့်မှုမှာတာဝန်ရှိသူတွေသူတို့နဲ့ဆက်ဆက်သူတွေအကျိုးစီးပွားတွေကိုဇက်တိုက်အရေးယူတန်ခတ်နေတာပါ။နိုင်ငံတကာအရေးယူတန်ခတ်မှုတွေနဲ့ပတ်သက်ပြီးမြန်မာလုပ်ငန်းကြီးတွေဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘဂနာကအနာရယူထားတဲ့မြမတမရော်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးနေတာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့သဘောထားကိုမတ်လ3ရက်နေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပြပါတယ
် I had discussion with the army and I warned them that member states and security council might take
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပေမဲ့စစ်တပ်ဘက်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကရိုးနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လွှားနိုင်ခဲ့တယ်လို့ပြန်ဖြေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့တာပါမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းလုပ်ငန်းကြီးနှစ်ခုဟာဆိုရင်ကုန်သွယ်ရေးတယံစားတတူဖို့ရေးအဖျော်ယမကာဆေးလိမ်နဲ့လူသုံးကုန်ပစ္စည်းတွေအပါအဝင်မြန်မာစီးပွားရေးအတွင်းကန္တာပေါင်းစုံမှရင်းနှီးမြှုပ်နှံဆောင်ရွက်နေတာဖြစ်ပါတယ်။ရွေးကောက်ခံရတအစိုးရကိုဖြုတ်ချပြီးမြန်မာပြည်သူတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိတဲ့စစ်တပ်ရဲ့စီးပွားရေးအရင်းမြစ်တွေကိုအထူးပြစ်မှတ်ထားတန်ခတ်တာဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောဆိုထားတာပါရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေဖွဲ့ထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာကတော့နိုင်ငံတကာကအချိန်မလွန်ခင်အရေးယူဆောင်ရွက်ကြဖို့တိုက်တွန်းပါတယ
် So international community has to act now
နိုင်ငံတကာအတိုင်းဝိုင်းဘက်ကပြစ်မှတ်ထားအရေးယူတန်ခတ်မှုကိုချိတ်ဆက်ဆောင်ရွက်ကြရပါမယ်တဲ့မြန်မာစစ်တပ်ရဲ့စီးပွားရေးသူတို့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဆောင်ရွက်ခဲ့တဲ့အတွက်လဲအမေရိကန်ဗြိတိန်အစိုးရတွေပြည်သူတွေကိုအထူးကျေးဇူးတင်တယ်လို့ဗြိတိန် Sky News ကိုပြောခဲ့တာပါလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်သာတောင်းဆိုကြတဲ့မြန်မာပြည်သူတွေကိုတတ်ဖြတ်ဖို့အတွက်မြန်မာစစ်တပ်ဟာနိုင်ငံစီးပွားရေးကနေသူ့ဟွက်ရယူထားတဲ့ငွေနဲ့လက်နက်တွေဝယ်နေတာလို့သူကပြောခဲ့တာပ
ါ For their freedom and democracy so the world has to act before it's too late
မြန်မာစီးပွားရေးဥပိုင်လီမိတက်ရဲ့ရှယ်ယာပိုင်ဆိုင်မှုအချက်လက်တွေအရအကျိုးအမြတ်တွေကိုစစ်တပ်တွင်စနစ်တကျခွဲဝေတာထွက်ရပြီးဒီထဲမှာလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုမှာတာဝန်ရှိသူတွေလည်းပါတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်စီးပွားရေးမြို့တော်ရန်ကုန်မှာတော့လက်ရှိမှာဆီယနာသိန်းစန့်ကျင်ဆန္ဒပြပွဲတွေကြောင့်လုပ်ငန်းတွေမလဲပတ်နိုင်ပါဘူး။န နိုင်ငံတကာတန်ခတ်ပိတ်ဆို့မှုကြောင့်နိုင်ငံတကာငွေကြေးအလွှဲပြောင်းမှာအခက်အခဲဖြစ်နိုင်တယ်လို့ပြည်တွင်းစီးပွားရေးအဝင်အဝိုင်းကစိုးရိမ်ကြပါတယ်။အမေရိကန်အဝတ်ထည်နဲ့ဖက်နက်ကုန်အမှတ်တစ်စိတ်တထောင်ကျော်ပါတဲ့ကုန်သွယ်ရေးအသင်းကြီး American Apparel and Footwear Association ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ Steven Lama ကတော့မြန်မာနိုင်ငံမှာဒီမိုကရေစီကိုငြိမ်းချမ်းစွာပြန်လည်ကျင့်သုံးရေးနောက်ဖန်ခံထားရသူအလုံးပြန်လှုပ်ပေးရေးအတွက်တိုက်တွန်းတောင်းဆိုထားပါတယ်
။ We've been very outspoken in denouncing the coup. We're urging an immediate peaceful restoration of democracy.
ဆီယနာသိမ်းမှုအဆုံးသတ်ရေးအစိုးရဘက်ကဖိအားပေးဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်တဲ့နေရာမှာလုတ်သားတွေကိုမထိခိုက်စေဖို့လဲတိုက်တွန်းထားပါတယ်တဲ့လုတ်သားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းနောက်သူတို့အခွင့်အရေးကိုကာကွယ်ပေးဖို့ကတိတ်ပြီးတော့အရေးကြီးပါတယ်လို့ပြောခဲ့တာပါဆေးအုပ်ချုပ်ရေးကျင့်သုံးနေတဲ့လှိုင်းသားရရွှေပြည်သားတို့ကဆက်မှုလုတ်သားတွေကတော့လုံခြုံရေးစိုးရိမ်ချက်နောက်အလို့တွေရန်နာလိုက်ရတာကြောင့်လဲရန်ကုန်ကိုစွန့်ခွာနေကြရပါတယ်နိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်သိနေချီတဲ့အထဲချုပ်လုတ်သားတွေထိခိုက်မဲ့အရေးစိုးရိမ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့အထဲချုပ်လုတ်သားခေါင်းဆောင်တွေကတော့အာဏာသိမ်းတာကိုဆက်လက်ဆန့်ကျင်မယ်လို့ပြောကြပါတယ်
။နော်တက်ကြလှရှားတဲ့ဥဆောင်သူတယောက်အနေနဲ့ရောပြည်သူတယောက်အနေနဲ့ရောပေါ့နော်။ကျမတို့မြန်မာနိုင်ငံမှာဒီစစ်အာဏာရှင်ရဲ့လက်အောက်မှာတော့ကျမတို့တွေလည်းဟိုဟာပေါ့မနေနိုင်ဘူး။ကျမတို့ရဲ့အနာဂတ်မျိုးဆက်သစ်တွေကိုလည်းကျမတို့ထားနိုင်ဘူးပေါ့နော်။
အထည်ချုပ်လုပ်ငန်းတွေကမြမပို့ကုန်လုပ်ငန်းကဏ္ဍမှာအရေးပါပါတယ်။မြမနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းရဲ့နောက်ဆုံးထုတ်စည်းင်းတွေအရ2018ခုနှစ်တွင်မြမအထည်ချုပ်လုပ်ငန်းကဏ္ဍရဲ့တင်ပို့မှုဟာတန်ဖိုးဒေါ်လာ 4.59 ဘီလီယံရှိတယ်လို့ဖော်ပြပါတယ်။နာမည်ကုန်အမှတ်တစိုက်တွေအနေနဲ့တခြားနိုင်ငံတစ်ခုကိုရွှေ့မယ်ဆိုတဲ့ကိစ္စကမလွယ်ကူသလိုပဲတကယ်လို့ရွှေ့သွားပြီဆိုရင်လေမြန်မာနိုင်ငံကိုတစ်ခါပြန်လာဖို့ကလည်းမလွယ်ကူဘူးလို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင
်အပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုမတ်တကီထိုက်ကတင်ဆက်ခဲ့တာပါနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုလည်းနားဆင်ရပါဦးမယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုမြန်မာပြည်သူတွေပြန်လည်ခံစားနိုင်ရေးဩစတြေးလျနိုင်ငံကတွန်းတွန်းတိုက်တိုက်လုပ်ဖို့ဩစတြေးလျရောက်မြန်မာရေးလှုပ်ရှားသူတွေကကြိုးစားနေကြပါတယ်အနာယဆွေရပါတီလွတ်တော်အမတ်တွေအပါအဝင်ဩစတြေးလျလွတ်တော်အမတ်တွေနဲ့တွေ့ဆုံပြီးမြမရေးဆောင်ရွက်နေတဲ့အကြောင်းမဆုမြတ်မုံကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်မြမနိုင်ငံမှာပြည်သူအများတောင်းဆိုနေကြသလိုဆေးအာဏာသိမ်းမှုအဆုံးသတ်ပြီးတော့အယတအစိုးရအာဏာပြန်ရဖို့ကြိုးစားဆောင်ရွက်နေကြသူတွေထဲမှာဩစတြေးလျနိုင်ငံမှာရောက်နေကြတဲ့မြန်မာတွေလည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးအတွက်ဩစတြေးလျအစိုးရကအခုထက်ပိုပြီးတော့တိုက်တိုက်တွန်းတွန်းလုပ်ဖို့ကြိုးစားနေကြတာပါ။စစ်အာဏာသိမ်းမှုကိုလက်မခံနိုင်တဲ့ဩစတြေးလျလွှတ်တော်အမတ်တွေကမြန်မာအရေးအတွက်ပိုပြီးတော့စိတ်ဝင်စားလုပ်နေတယ်လို့မြန်မာအရေးလှုပ်ရှားနေသူတွေကပြောပါတယ်။ဩစတြေးလျလွှတ်တော်အမတ်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ပြီးမြန်မာအရေးကိုတစ်ချိန်မကဆွေးနွေးခဲ့တဲ့ဆစ်ဒနီမြို့ကလှုပ်ရှားသူဒေါက်တာထွန်းအောင်ရွှေကသူတို့အခုလိုဆွေးနွေးနိုင်ခဲ့လို့ဖြစ်လာတဲ့ရလဒ်ကိုပြောပြပါရယ
်ဒီပါလီမန်ထဲမှာတော့လေကျွန်တော်တို့သွားတွေ့ပြီးတဲ့နောက်မှာအခုဒီဩစတြေးလျပါလီမန်ထဲမှာဒီ Parliamentary Friends of Myanmar ဆိုတဲ့အဖွဲ့ဖွဲ့ပြီးသွားပါပြီပါလီမန်ဖွဲ့ပေါ့နော်အဲ့ဒီပါလီမန်အမတ်တွေဒီအခု CRPH နဲ့ဓာတ်ရိုက်တိတိဆက်ဆံနိုင်မှုတွေလုပ်နေပါပြီ Formal Dialogue တွေဖြစ်လာတော့မယ်အဲ့တော့သူတို့ပြောတာတော့ငါတို့ဒီအဖွဲ့ဖွဲ့ပြီးရင်ဒီအဖွဲ့ကလွှတ်တော်ထဲမှာရေးဆိုမယ်ဒီဆိုရင်ပြီးတော့မှဒီအစိုးရကိုသူတို့ pressure ပေးမယ်ဒီလိုပေးနိုင်မှအစိုးရကဒီ CRPH ကိုအတိမတ်ပြုဖို့လို့เนาะဒီ policy ပြောင်းလဲဖို့ဆိုတာဖြစ်လာမယ်ပေါ့เนาะနောက်တစ်ခုကဒီလွှတ်တော်အမတ်တွေကကျွန်တော်တို့နောက်ထပ်ပါပြောလဲဆိုတော့တို့ဒီအဖွဲ့လေးပြီးတာနဲ့ inter parliamentary union မှာငါတို့ကဒီအစိပ်ပိုင်းတစ်ခုအနေနဲ့ရှိလာမယ်ရှိလာတဲ့အခါမှာ global movement တစ်ခုကိုသူတို့ parliament အမတ်တွေကစူးစမ်းမယ်ဒီကပောင်းမှာရှိတဲ့ parliament အမတ်တွေအကုန်စုပြီးတော့CRPH ကိုထောက်ခံမှုเนาะဒီစေအုပ်စုကတရားဝင်မှုကိုမရအောင်သူတို့နှီးမျိုးစုံနဲ့အမတ်တရားလုပ်မယ်ပေါ့เนาะဆိုတော့အဲ့ဒီအားရှိစရာတွေကျွန်တော်တို့ကြားလာတယ်အခုသူတို့ကြားနာပွဲတွေလုပ်လာပြီဆိုတော့ကျွန်တော်ထင်ပါတယ်ဩစတြေးလျအစိုးရရဲ့မူဝါဒတွေလည်းဟိုပြောင်းလဲလာဖို့ရှိပြီလို့ကျွန်တော်တော့မြင်ပါတယ်ဗျ
နိုင်ငံသားရေးရာနဲ့ဆိုင်တဲ့ဩစတြေးလျလွှတ်တော်နှစ်ရပ်ပေါင်းအမြဲတမ်းကော်မတီရဲ့နိုင်ငံသားရေးနဲ့ထောက်ပံ့ကူညီရေးဆိုင်ရာကော်မတီခွဲမှမြမအရေးကိုလာမယ့် April 17ရက်နေ့ကျရင်ကြားနာပွဲလုပ်မှာဖြစ်ပါတယ်
။ Sub Committee ပေါ့နော် Sub Committee for Foreign Affairs and Aids ပေါ့ ဆိုတော့အဲ့ဒီကော်မတီကနေကြားနာမှာပါဗျ။အဲ့မှာအထက်လွှတ်တော်ကအောက်လွှတ်တော်ကမတ်ဒီစနီတာတွေပါပါတယ်။အဲ့တော့ကျင်းပတဲ့အခါမှာသူကအကုန်လုံးပေါ့နော်အဖွဲ့အစည်းတွေရောလူပုဂ္ဂိုလ်လိုက်ရောအစိုးရဌာနအားလုံးကနေအတန်းနေဦးနားထောင်မှာဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်ကလည်းအဲ့ဒီကြားနာပွဲမှာကျွန်တော်ရဲ့ statement ပေါ့နော်အဲ့ဒါလေးကိုတင်ပြဖို့ကျွန်တော်စူးစမ်းနေပါတယ်။နောက်တစ်ခုကတော့ဘာလုပ်နေလဲဆိုတော့ဒီ CRPH အတွက်ကိုဒီ supporting team လေးတစ်ခုကျွန်တော်တို့ Australia မှာဖွဲ့စည်းနိုင်အောင်စူးစမ်းနေပါတယ်။
အခုဒီမြန်မာနိုင်ငံအရင်းနဲ့ပတ်သက်ပြီးတော့ကြည့်မယ်ဆိုရင်ဩစတြေးလျလွှတ်တော်နဲ့ဟိုအစိုးရကြားမှာဆိုရင်လွှတ်တော်ဘက်ကပို့ပြီးတော့မှဒီလွှတ်တော်အမတ်တွေဘက်ကပို့ပြီးစိတ်ဝင်စားနဲ့ဒီဒီမိုကရေစီရေးကိုတွန်းတွန်းတက်တက်လုပ်နေတယ်လို့မြင်ရပါတယ်အဲ့ဒါဟုတ်ပါလားရှင
့်အဲ့ဒါအမှန်ပါပဲခင်ဗျအဲ့တော့မြန်မာအရေးကိုပို့ပြီးတော့မှတွန်းတက်တက်လုပ်တာကအစိုးရဘက်ကအာဏာရပါတီကအမတ်တွေလည်းပါတယ်စီမီတာတွေလည်းပါတယ်အတိုက်ခံပါတီပေါ့နော်လေဘာနဲ့ Green ပါတီကအမတ်တွေကလည်းတော်တော်ကိုဒီတက်တက်ကြွကြနဲ့လောက်ကြပါတယ်အစိုးရကတော့အခုတည်းကကျွန်တော်တို့အားရစရာမရှိသေးဘူးပေါ့နော်အဲ့ဒီအတွက်ကလည်းပါလီမန်ထဲမှာအမတ်တွေကတော်တော်လေးကိုအရေးဆိုကြတယ်ဒါကြောင့်လည်းအခုလိုကြားနာပွဲဖြစ်လာတာလို့ယူဆပါတယ
်ဆိုကွန်ထရောင်းရွှေကိုရိုင်းလည်းဒီလွှတ်တော်အမတ်တွေနဲ့ဩစတြေးလျလွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့မှုတွေဆိုတာသိရပါတယ်ဆိုတော့အဲ့လိုမျိုးဆွေးနွေးတဲ့အခါမှာရောဘာတွေပြောပြလဲသူတို့ဘက်ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သိချင်တာတွေကဘာလဲဆိုတာလည်းပြောပြပါရှင့်
လွတ်တော်မတ်တီနဲ့တွေ့ခွင့်တော့ကျွန်တော်နှစ်ချိန်ကြုံနေပေါ့နော်ဖေဖော်ဝါရီလထဲမှာတစ်ချိန်ကြုံနေဖေဖော်ဝါရီလ23ရက်လို့ကျွန်တော်မှတ်မိပါတယ်အဲဒီမှာတော့ပါလီမန်ထဲမှာသွားတယ်လွတ်တော်မတ်အားလုံး6ယောက်ကသူနားထောင်ပေးတယ်ပေါ့နော်ကျွန်တော်တို့5ယောက်အဖွဲ့ကတင်ပြကြတယ်ပေါ့အဲ့ဒါတစ်ချိန်ပေါ့နောက်ဒီမတ်လကျွန်တော်တို့18ရက်နဲ့18ရက်မှာတော့2ရက်ကျွန်တော်တို့အချိန်ယူပြီးတော့လွတ်တော်မတ်အားလုံး19ဦးကိုကျွန်တော်တို့2ဦးချင်းစီဝင်တွေ့ပါတယ်2ဦးချင်းစီ1ယောက်ကိုကျွန်တော်တို့နိုင်ဝက်လောက်စကားပြောခွင့်ရပါတယ်အဲ့တော့နှစ်ရက်လုံးလုံးကလွှတ်တော်ထဲမှာအချိန်ကုန်တော့ပေါ့နော်အဲ့တော့သူတို့စိတ်ဝင်စားတဲ့အချက်ကတော့နံပါတ်1ကဟိုသူတို့အမြဲမီးတာတော့သူတို့ကိုဘာလို့ပေးစီခြင်းတယ်လဲပေါ့နော်မြမအရေးအတွက်သူတို့ဘာလို့ခိုင်းပါလဲဘလို့မျိုးတွေလုတ်ပေးစီခြင်းတယ်လဲပေါ့အဲ့ဒါကသူတို့အမြဲမီးတဲ့မိကုမှာအဲ့ဒုတိယကတော့အထူးသဖြင့်ဒီအာဏာရပါတီကအမတ်တီကတော့သူတို့အစိုးရရဲ့ policy ကတော့ဒီလိုဒီလိုရှိတယ်ပေါ့နော်ပျော်ပြောင်းတဲ့သဘောရှိတယ်အဲ့တော့ဘာလို့ဒီပြင်းပြထန်ထန်နဲ့လာအရေးယူခိုင်းတာလဲပေါ့နော်အဲ့တော့သူတို့အစိုးရ policy မှာတော့ဒီစစ်တပ်နဲ့ engagement ကိုเนาะစစ်တပ်နဲ့တိုင်းလုပ်ထားရမယ်စစ်တပ်နဲ့ချိတ်ဆက်ထားရမယ်เนาะဒါမှ Australia အတွက်ကဟိုပါပေါ့နော်ဒီအခုလုတ်ချင်တဲ့ကဏ္ဍလေးတွေကိုစဉ်ဆက်မပြတ်လေးလုတ်သွားနိုင်တယ်မဟုတ်ရင်ခတ်တင်းနေမှမာကြီးဆက်ဆံလိုက်ရရင်ဒီ Australia အစိုးရနဲ့မြန်မာနိုင်ငံသားမှအဆက်အသွယ်ပြတ်သွားခဲ့ရင်သူတို့လုတ်ချင်တာလေးတွေသူတို့ပြင်အခုလို immunity နဲ့ assistant တွေကိုကြီးပေးကျင်တာတွေပါခွင်းစာပြတ်သွားမှာသူတို့စိုးရိမ်နေဆိုတာမျိုးကိုဒီအာနာယပါတီအမတ်တွေကပူပြောတယ်ဗျအဲ့တော့ကျွန်တော်တို့ကဒီအာနာယ liberal party ကအမတ်တွေနဲ့စကားပြောနေရင်ပို့ပြီးတော့ကျွန်တော်တို့ defend လုပ်ရတယ်ကျွန်တော်တို့ position ကိုလေ labor နဲ့ green အမတ်တွေဒီအတိုက်ခံအမတ်တွေကတော့ဘာလုပ်ပေးရမလဲဘယ်လိုဆောင်ရွက်ပေးရမလဲဘာတွေဖြစ်စီခြင်းလဲဒါတို့စီရင်နေပြီအထူးသဖြင့်ကျွန်တော်တို့ဒီစစ်တပ်အစိုးရနဲ့စစ်တပ်နဲ့ပတ်သက်တဲ့မိသားစုတွေသူတို့အတိုင်းဝိုင်းနေဩစတြေးလျမှာနေတာတွေရှိနေပြီးငါတို့ကိုစီရင်နေပြီးငါတို့ပြောပြမယ်စသည်ဖြင့်ပေါ့နော်အဲ့တော့အတိုက်ခံကဟိုနဲ့စကားပြောရတာတစ်မျိုးအာဏာရပါတီအမတ်တွေနဲ့စကားပြောရတာတစ်မျိုးပေါ့အဲ့တော့အာဏာရပါတီကတော့ပိုခက်ပါလေ
စစောကလည်းပြောသလိုပေါ့နော်ဩစတြေးလျပါလီမန်ကတော့ပို့ပြီးတက်တက်ကြွကြွလုပ်တယ်အစိုးရကတော့ဒီဆရာနာတဲ့အစိုးရနဲ့ဆက်ပြီးတော့မှထိတွေ့ဆက်ဆံခြင်းပုံရတဲ့ပုံစံမျိုးရှိနေတယ်ဆိုတော့ဒီအစိုးရဩစတြေးလျအစိုးရဘက်ကနေပြီးတော့မှဒီသူတို့ရဲ့သဘောထားပြောင်းလဲလာအောင်ဟိုဘယ်လိုမျိုးဆက်ပြီးတော့တိုက်တွန်းလို့ရနိုင်မယ်လို့ထင်ပါလဲရှင
့်။ဟောကျွန်တော်တို့အဲ့ဒီမှာတော့အဓိကကျွန်တော်တို့တင်ခဲ့တဲ့ position ကတော့ဘာလဲဆိုတော့ဒီနံပါတ်1ဒီဩစတြေးလျအစိုးရကဒီကိစ္စကိုအခုလိုမျိုး software policy နဲ့လုပ်နေမယ်เนาะဒီအစ်အုပ်စုကနောက်ပိတ်ဆုံးအကျန်းဖက်နှိမ်နှင်းပြီးတော့ဒီကောင်တွေတိုင်းပြည်ကိုအုပ်ချုပ်သွားမယ်ဆိုရင်တရုတ်လက်အောက်ကိုလုံးလုံးကြီးရောက်သွားမယ်เนาะတရုတ်ရဲ့ရုပ်သိမ်းအစိုးရဖြစ်သွားမယ်เนาะအပြင်ဒီနိုင်ငံတကာ PR ခံနိုင်မှုတွေတရုတ်ကိုအကာအကွယ်ယူရတယ်လို့တရုတ်လူသမျှပေးရလိမ့်မယ်အဲ့လိုပေးလိုက်ရင်နံပါတ်1ပါဖြစ်မလဲဆိုတော့တရုတ်တီဒီ geopolitical power balance မှာသူ့ဘက်ကပူအားတာသွားလိမ့်မယ်အသာသွားတာနဲ့အမြတောင်တရုတ်ပင်လယ်အရေးခင်းမှာပို့ပြီးတော့เนาะအနောက်အုပ်စုကိုအာခံနိုင်လိမ့်မယ်เนาะဩစတြေးလျရဲ့ဒီအနေထားဒီဩစတြေးလျရဲ့ national interest ကိုချိမ့်ချောက်ပါတယ်ဒါနံပါတ်1ကျွန်တော်တို့ပြောတယ်နံပါတ်2ကဘာလဲဆိုတော့ဩစတြေးလျရဲ့မွေးစည်းဝါးပြဿနာမှာဩစတြေးလျကိုလာနေတဲ့မွေးစည်းဝါးအများစုကမြန်မာပြည်ကလာနေတာမြန်မာပြည်ဘယ်ကလာလဲဆိုတာလည်းသူတို့သိတယ်เนาะအဲ့တော့မြန်မာပြည်မငြိမ်းချမ်းသေးမြန်မာပြည်ရဲ့ဒီ ဟိုတည်ငြိမ်မှုမရသေး၍မြန်မာပြည်မှာစစ်အာဏာရှင်စနစ်ရှိနေသေး၍ဒီမျိုးစေဝါပြဿနာပြီးမှာမဟုတ်ဘူးမပြီးသေး၍ဩစတြေးလျသည်အမြဲတမ်းဒီတိုင်ခံရလိမ့်မယ်အဲ့တော့လက်ရှိဩစတြေးလျစဉ်းစားနေတာဒီတကယ် downstream approach ပေါ့နော်ငါ့ပွဲရငစားချတယ်ဟိုဖြစ်လာတော့မှလိုက်လုပ်တယ်ပေါ့အဲ့တော့ဩစတြေးလျလူဆိုးရကစဉ်းစားတင်တာဒီ upstream approach တကယ်ဈေးမြစ်ကိုရှာခေါင်းကိုကန်ရမယ်ခေါင်းကဘာလဲဆိုတော့မြန်မာပြည်မှာဆရာနာချင်းစနစ်ပဲဒီဆရာချာအာနာချင်းစနစ်ပြုတ်ချဖို့အစိုးရကအားထုတ်မှသာလေဒီပြဿနာအလုံးပြီးမယ်မွေးစေဝါပြဿနာလည်းပြီးမယ်ဒီရရှူဂျီပြဿနာလည်းပြီးမယ်နောက်တရုတ်ရဲ့နော်နောက်နိုင်ငံနဲ့ကဘာကိုအာခံနေတဲ့လောက်ရတရားလည်းစစ်စိုးကပြုတ်ချမှဒီဘဲလန့်ကိုထိန်းနိုင်မယ်ဒါကြောင့်မလို့ဩစတြေးလျအစိုးရအနေနဲ့အခုလက်ရှိစဉ်းစားနေတဲ့ပျော်ပြောင်းတဲ့မူဝါဒနော်စစ်တပ်ကိုဗဟိုပြုတဲ့မူဝါဒကအစားစစ်အာဏာရှင်စနစ်ပြတ်သုံးရေးကိုအဓိကထားတဲ့မူဝါဒကိုပြောင်းပြီးကျင့်သုံးမှာဒါမှအကုန်လုံးဒေတာတွင်းလည်းအကျိုးရှိမယ်ဩစတြေးလျနိုင်ငံတို့လည်းအကျိုးရှိမယ်လို့ကျွန်တော်တို့ defend လုပ်ပါတယ
်ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကမြန်မာအရေးလှုပ်ရှားနေတဲ့ဒေါက်တာထွန်းအောင်ရွှေဖြစ်ပါတယ်ဒီမိုကရေစီနဲ့လူအခွင့်အရေးကိုတန်ဖိုးထားတဲ့ဩစတြေးလျနိုင်ငံအနေနဲ့ဒီတန်ဖိုးတွေကိုမြန်မာပြည်သူတွေပါခံစားနိုင်အောင်လုပ်ပေးဖို့အတွက်ဆက်ပြီးတော့တိုက်တွန်းစူးစမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မဆွေမြတ်ပါပါ
ဘလော့ဂါရီပြောသမျှအစီအစဉ်ကိုမဆုမြတ်မွန်ကတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်နဲ့အတူ VUE ကချုပ်လွှင့်တဲ့ပတ်စင်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကို VUE Internet Website လိပ်စာ burmese.voanews.com နဲ့ VUE ရဲ့ Facebook စာမျက်နှာတို့မှာအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့စာသားနဲ့လည်းဖတ်လို့ရပါတယ်ရှင်။ VUE American တိုင်းရဲ့တင်ဆက်နာရီညအစီအစဉ်တွေကိုဆက်ပြီးတော့ချုပ်လွှင့်ပေးနေပါတယ်။ဒီကနေ့နောက်ဆုံးရထားတဲ့သတင်းတွေတဲကအချင်းချုပ်ကိုပြန်ကောက်ရမယ်ဆိုရင်တော့ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြကန့်ကွက်လှုပ်ရှားမှုတွေဒေသအနှံ့မှာပုံစံမျိုးစုံနဲ့ဆက်ရှိနေပြီးရဲနဲ့စစ်တပ်ဖွဲ့တွေကလည်းပြစ်ခတ်ဖြိုခွင်းတာတွေကိုဆက်လုပ်နေတာမှာဒီကနေ့စကိုင်းတိုင်းပင်လယ်ဘူးနဲ့အင်းတော်မြို့တွေမှာတေဆုံးသူ2ဦးနဲ့ဒဏ်ရာရသူတချို့ရှိခဲ့ပါတယ်။ပင်လယ်ဘူးမြို့မှာဒီကနေ့မနက်ပိုင်းကဆန္ဒပြနေသူတွေကိုလူစုခွဲပြီးဖမ်းဆီးတာပြစ်ခတ်တာတွေလုပ်ခဲ့လို့တဦးသေဆုံးခဲ့ပြီးတော့၅ဦးဒဏ်ရာရခဲ့တယ်လို့လူတချို့ကတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အခုညပိုင်းအထိပင်လယ်ဘူးဒေသခံတွေနဲ့လက်နက်ကင်ပြစ်ခတ်နှိမ်နင်းသူတွေကြားမှာတင်းမာမှုတွေဆက်ဖြစ်နေပြီးထွေးအုပ်ယုံနဲ့တရားရုံးမိလောင်နာတွေလည်းရှိခဲ့တယ်လို့ဒေသခံတို့က VOA ကိုပြောပါတယ်။အလားတူအင်းတော်မြို့မှာလည်းတပိတ်စစ်ကြောင်းထွက်ဖို့ပြင်နေတဲ့အချိန်စစ်တပ်နဲ့ရဲကဖြိုခွင်းလို့ဖမ်းဆီးခံရသူ6ဦးထက်မနည်းရှိခဲ့ပါတယ်။စနပြသူတွေကိုစစ်ရဲတွေကပြစ်ခတ်၆လန့်လို့ထွက်ပြေးတဲ့အချိန်မှာတော့အမျိုးသမီးတူကားနဲ့တိုက်မိပြီးတေဆုံးခဲ့တယ်လို့အင်းတော်မျိုးကန်တူကဗီဒီယိုကိုပြောပါရယ်။အနီးအနားရွာတွေကဒီစနပြပွဲစီကိုလာရောက်ပူးပေါင်းလို့မရအောင်မြို့ပေါ်လမ်းတွေကိုစစ်တပ်ကပိတ်ဆို့တာလုံခြုံရေးတင်းကျပ်တာတွေရှိနေပြီးတော့အခြေအနေကတင်းမာနေဆဲပဲလို့လည်းဒေသခံတွေကပြောပါရယ်။တခါရန်ကုန်မြို့မှာလည်းစစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေကနေရောညပါပြစ်ခတ်ဖမ်းဆီးနေတဲ့ဂျားမာကိုပဲဆရာနာရှင်စန့်ကြီးစနပြပွဲတွေကတော့ပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါရယ်။ဒီကနေ့ရန်ကုန်မှာပျောက်ကြားတဲ့ဘိတ်လူမဲ့တဲ့ဘိတ်တွေအပြင်မြမရိုးရနှစ်ကူးအခါသမယရဲ့တင်ဂီတာဖြစ်တဲ့ဗရောက်ပန်းတွေပွင့်တဲ့အချိန်ဖြစ်တာမို့ဗရောက်တဲ့ဘိတ်ဆိုပြီးတော့လေနေရအတော်များများမှာပြုလုပ်ကြပါတယ်။ဆရာနာရှင်စန့်ကြီးစန်သားစာသားတွေကိုဒီဗရောက်ပန်းတွေနဲ့ပုံဖော်ရေးသားကြတာလမ်းလျှောက်ချီတက်ကြတာတွေကဗရောက်ပန်းတွေကိုကန်ဆောင်ပြီးတော့ချီတက်ဆနပြတာတွေလည်းလုပ်ခဲ့ကြပါတယ်။စန်းချောင်းမရန်ကုန်တာမွေပစွန်းတောင်တန်လျင်အလုံးကြောက်တရားနဲ့ကမာရွတ်မြို့နယ်တွေအပြင်ရက်ွက်အလိုက်ပုံစံမျိုးစုံနဲ့ဆန္ဒပြကြတာပါ။တပည့်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ရည်တည်ချက်ကိုမကျေနပ်လို့တရုတ်နိုင်ငံအလံကိုမီးရှို့ဖျက်ဆီးဆန္ဒပြကြတာတွေလည်းရှိခဲ့ပါတယ်။ဒီကနေ့ဒီရန်ကုန်ကဆန္ဒပြပွဲတွေမှာပြစ်ခတ်နှိမ်နင်းတဲ့သတင်းမကြားရပေမဲ့လို့စမ်းကြောင်းမှာတော့ဆန္ဒပြသူအနည်းဆုံး10ယောက်ဖမ်းဆီးခံခဲ့ရတယ်လို့သိရပါတယ်။ဒီလိုမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့အစည်းအဝေးတရက်ကျင်းပဖို့ဒီလက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံကဒီကနေ့မှာပဲထောက်ခံလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြမအရေးဆွေးနွေးဖို့ကိစ္စပြင်ဆင်ဖို့အတွက်အစိုးရတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ဘရူနိုင်းနိုင်ငံကပြောဆိုထားပါတယ်ရှင်။ဒီကနေ့ညအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Chester Mock ဖြစ်ပါတယ်။VOA American တန်ရဲ့တင်းလာနေညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653လိုင်းဒိုမီတာ25 kHz 11083လိုင်းဒိုမီတာ32 kHz 933နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေအတန်လွှင့်ပေးကြတာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ဒါပုံမှန်ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုလို့ရပါတယ်ရှင်။ တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာပေးကင်းကြပါစေ။ကျမတို့ VUE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမခင်ဗျူထွေးပါရှင်။
This program